Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှိများရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အသံရ2022ခုနှစ်ဒီဇင်ဘာလ12ရက်နေ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3249လိုင်းလမ်မီတာ190တို့ကနေစပီးဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြေချပါစေရှင်ကျမတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုကုအောင်လွင်ဦးနဲ့အတူတင်ပြပေးမှာပါဒီကနေ့သတင်းတွေထဲမှာဆိုလို့ရှိရင်ယူကရိန်းကိစ္စရုရှားဘက်ကတန်တပန်ရင်းနှီးလာနဲ့မဖြေရှင်းမှုဆိုလို့ရှိရင်အမေရိကန်ရဲ့ G7 ရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမယ်လို့တတိပေးလိုက်တဲ့သတင်းအမေရိကန်ပြည်ထောင်စုပြည်내တချို့မှာအထင်ကမဟုတ်လေဆင်နှာမောင်းတိုက်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ50ကျော်လောက်သေဆုံးခဲ့တဲ့ဆိုတဲ့သတင်းစတဲ့စိတ်ဝင်စားစရာသတင်းတွေကိုတင်ပြပေးမှာပါခင်ဗျာ
။ကောင်းပါပြီရှင်။ဗြိတိန်မှာကျင်းပနေပြီဖြစ်တဲ့ကမ္ဘာအချမ်းသာဆုံးဒီမိုကရေစီနိုင်ငံကြီး9နိုင်ငံရဲ့ G7 နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲမှာမြန်မာအရေးလဲဆွေးနွေးဖို့ရှိနေပါတယ်
။ And we need to come together strongly.To stand up to aggressors who are.
အနာရှင်အစိုးရစနစ်တွေကိုတိုက်ဖျက်ရေးညီညွတ်ချဖို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးက G7 နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲမှာစနေနေ့ကတိုက်တွန်းတာပါ။အာဆီယံအဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေလည်းတက်ရောက်ဖို့ရှိနေပါတယ်။မကြခင်မှာနားဆင်ချရပါမယ်ရှင်။ဒီနောက်မှာတော့ဆိုင်ကယ်စီးကြရမှာကြားမှာခွဲခြားကန့်သက်တမ်းမြင့်တဲ့ဒေသန္တရအမိန့်တွေအကြောင်းစူးစိတင်ပြထားတဲ့ဒုအသံစီစဉ်အပတ်စဉ်ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြန်ကဘာကဏ္ဍတို့ကိုလည်းနားဆင်ချရပါမယ်။အခုရေဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုအောင်လင်းဦးတို့တင်ပြပေးပါမယ်ရှင
်။ယူကရိန်းနိုင်ငံမှာစစ်ရင်အားဖြည့်တင်းရာကနေပြီးတော့တင်းမာမှုတွေဖြစ်ပေါ်နေတာကိုဖြေလျှော့ပေးဖို့အမေရိကန်ကရုရှားနိုင်ငံကိုတောင်းဆိုလိုက်ပြီးတန်တမာရေးနီးအရာဖြစ်ရှင်းမှုပြတ်ကတ်ခဲ့မယ်ဆိုလို့ရှိရင်တော့အမေရိကန်ရဲ့မဟာမိတ်တွေရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့စနေနေ့မှာပဲသတိပေးလိုက်ပါတယ်။ရုရှားအနေနဲ့လက်ရှိသွားနေတဲ့လမ်းကြောင်းကိုပြောင်းလဲဖို့အချိန်ရှိသေးတယ်လို့လဲကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 အဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကျင်းပရာဗြိတိန်နိုင်ငံလစ်ဗာပူးမြို့မှာအမေရိကန်နိုင်ငံခြားရေးဌာနအကြီးအကဲရရှိသူကတင်ပြောက်တွေကိုပြောဆိုလိုက်ပါတယ်။ရုရှားအနေနဲ့တန်တမာရေးလမ်းကြောင်းနဲ့မဖြေရှင်းမှုဆိုရင်တော့ပြင်းထန်တဲ့အကျိုးဆက်တွေကြီးမားတဲ့ပေးဆပ်မှုတွေနဲ့ရင်ဆိုင်ရမှာဖြစ်ပြီးဒီလိုတုံ့ပြန်မှုကိုလည်းအမေရိကန်နဲ့မဟာမိတ်တွေတညီတညွတ်တည်းရှိနေကြောင်းပြောဆိုပါတယ်။ G7 အဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေရဲ့စနေနေ့ပထမနေ့ဆွေးနွေးပွဲမှာတော့ယူကရိန်းနဲ့ကြမှာရုရှားစစ်တပ်စင်အားအလုံးရင်းနဲ့ချိန်ချောက်မှုတွေတရုတ်နိုင်ငံကဒေတာရင်းဩဇာချက်တွေတင်တဲ့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ G7 အဖွဲ့အလှည့်ကျဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ဗြိတိန်နိုင်ငံကဂျာမနီနိုင်ငံကိုတာပြင်းတာဝန်လွှဲပြောင်းမပေးခင်နောက်ဆုံးအကြိမ်ဖြစ်ကျင်းပတဲ့လူကိုယ်တိုင်တွေ့ဆုံတဲ့အစည်းအဝေးကိုတော့အာဏာရှင်နိုင်ငံအနေနဲ့ရင်ဆိုင်ရမှာတညီတညွတ်တည်းရည်တည်ကြောင်းပြသဖို့ရည်ရွယ်ထားပါတယ်ခင်ဗျာ
ကမ္ဘာစီးပွားရေးအင်အားကြီးခုနှစ်နိုင်ငံ G7 ဖွဲ့ရဲ့ထိပ်တန်းတန်တပန်တွေဗြိတိန်နိုင်ငံလစ်ဗာပူးမြို့မှာစနေနေ့ကတွေ့ဆုံပြီးယူကရိန်းပေါ်ရုရှားကရန်လုလိုက်ရင်တညီညွတ်တည်းတုံ့ပြန်မဲ့သဘောထားတွေကိုပြောကြပါတယ်ရုရှားရဲ့မယုံမသားလှုပ်ရက်တွေအပြင်တရုတ်အီရန်စတဲ့နိုင်ငံတွေနဲ့ပတ်သက်လို့ဘုံရက်တီချက်ထွက်ပေါ်နိုင်ရေးအင်ရှင်ဗြိတိန်နိုင်ငံကကြိုးပမ်းနေတယ်လို့ဥရောပသံတမက EU ကလည်းအလားတူသဘောထားပြောဆိုထားတာ
ပါ We are into the terror modeto make Russia to understand that anything that could represent an attack to Ukraine
Ukraine ကိုတိုက်ခိုက်ရရောက်တဲ့လုံရမျိုးတွေလောက်လာမယ်ဆိုရင်တံမိုးကြီးကြီးပေးဆပ်ရမယ်ဆိုတာရုရှားအနေနဲ့သဘောပေါက်အောင်လုပ်ဖို့စိတ်ပိုင်းဖြတ်ထားပါတယ်လို့ EU နိုင်ငံခြားမူဝါဒရေးအကြီးအကဲ Joseph Borrell ပြောဆိုထားတာပါ Ukraine နဲ့ဆက်မှာရုရှားရဲ့စီးရေးလှုပ်ရှားမှုတွေဟာချိန်ချောက်မှုတရဖြစ်တာကြောင့် Ukraine ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအားပေးထောက်ခံကြောင်းတင်းညွတ်တဲ့ပြသတဲ့အနေနဲ့ G7 ဖွဲ့အနေနဲ့တွေ့ဆုံတာဖြစ်ကြောင်းလည်းပြောဆိုထားပါတယ်ယူကရိန်းနိုင်ငံနဲ့နယ်စပ်နီးရုရှားကတပ်အင်အားနဲ့လက်နက်တွေဖြည့်သိမ်းပြီးလှုပ်ရှားနေတာယူကရိန်းကိုကျူးကျော်ဖို့ပြင်ဆင်တဲ့လုပ်ရည်အဖြစ်စိုးရိမ်နေတဲ့အမေရိကန်နဲ့ NATO မဟာမိတ်တွေကတော့ယူကရိန်းကိုတိုက်ခိုက်လာမယ်ဆိုရင်ပြင်းထန်တဲ့စီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေနဲ့ရင်ဆိုင်ရမယ်လို့သတိပေးထားတာပါအင်ရှင်ဗြိတိန်နိုင်ငံကနိုင်ငံခြားရေးဝန်ကြီးလစ်ထရပ်စ်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့ရဲ့တီးထန်တွေ့ဆုံမှုအတွင်းရုရှားကယူကရိန်းပေါ်ရန်လိုမဲ့လုပ်ရည်တွေကိုတားဆီးနိုင်ရေးဆွေးနွေးခဲ့ကြတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်
အမေရိကန်ပြည်ထောင်စုအနေနဲ့သူ့ရဲ့ဥရောပဆိုင်ရာထိပ်တန်းတန်တမာတူကိုရုရှားနဲ့ Ukraine ကိုဆစ်လွတ်ဖို့ရှိနေကြောင်းစနေနေ့မှာပဲနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်။ Ukraine နဲ့မှာရုရှားစစ်တပ်ကဆင်အားပြင်းထန်နေတဲ့ကိစ္စနဲ့ Ukraine ရဲ့အထောက်အကူတည်တတ်မှုအပေါ်အမေရိကန်ပြည်ထောင်စုကအလေးနက်ထားတဲ့ကိစ္စတွေကိုဆွေးနွေးဖို့ဥရောပဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Karen Donfrey ကိုဒီဇင်ဘာလ23ရက်နေ့ကနေ25ရက်နေ့အထိ Ukraine နဲ့ Russia ကိုတွားရောက်မှာဖြစ်ကြောင်းထုတ်ပေါ်ပြောဆိုပါရယ်ရုရှားအစိုးရရဲ့အစိုးရအရာရှိတွေနဲ့တွေ့ဆုံပြီးယူကရိန်းနဲ့ကြမှာဆင်အားတိုးမြင့်ချထားမှုအပေါ်ဆွေးနွေးမှာဖြစ်တယ်လို့ပဲယူကရိန်းအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့ယူကရိန်းရဲ့အထောက်အချာအာဏာလွတ်လပ်ရေးနဲ့နယ်မြေပိုင်နဲ့တည်ရှိမှုတွေကိုအမေရိကန်ကအလေးနဲ့ထားကြောင်းကိုလည်းထပ်မံအတည်ပြုဆွေးနွေးမှာဖြစ်ပါရယ်ယူကရိန်းနဲ့ရုရှားအကြားကပဋိပက္ခချုပ်ငြင်းရေးအတွက်တန်တမာရေးနီးလမ်းနဲ့ကြိုးပမ်းတဲ့အနေနဲ့ရုရှား၊ဂျာမနီပြင်သစ်၊ယူကရိန်းတို့ပါဝင်တဲ့2014ခုနှစ်ကနော်မန်ဒီဆွေးနွေးပွဲရဲ့ပံ့ပိုးကူညီမှုနဲ့ရုရှားနဲ့ယူကရိန်းအကြားဆီယာဆဲရေးသဘောတူညီချက်ဖြစ်တဲ့ Minsk သဘောတူညီချက်ကိုအကောင့်တက်ဖော်နိုင်ဖို့ဒုတိယနိုင်ငံသားရေးဝန်ကြီး Karen Donfrey ကအဓိကစူးစမ်းသွားမှာဖြစ်တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ခင်ဗျာ
။ UN Nuclear ရေး Austria နိုင်ငံ Vienna မြို့မှာကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ဆွေးနွေးမှုတွေပေါ်အလေးနဲ့သဘောထားတဲ့အကြောင်း UN သမ္မတ Ibrahim Raisi ကပြောဆိုလိုက်တဲ့အကြောင်းနိုင်ငံပိုင် IAEA သတင်းဌာနကစနေနေ့မှာဖော်ပြပါတယ်။ UN Nuclear ရေး2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ကျင့်သုံးနိုင်မှုဗီယက်နာမြို့တော်မှာအမေရိကန်နဲ့အီရန်ကြားတဆင့်ခံဆွေးနွေးမှုတွေကိုကြာစာပြင်းနေကပြန်လည်စတင်နေတာပါအမေရိကန်နဲ့တိုက်ရိုက်ဆွေးနွေးဖို့အီရန်ကလက်မခံတာကြောင့်ပြင်သစ်ဗြိတိန်၊ဂျာမနီ၊ရုရှားနဲ့တရုတ်နိုင်ငံတို့ကတဆင့်ကြားခံဆွေးနွေးနေတာဖြစ်ပါတယ်ဆွန်လာတဲ့နောက်ဆုံးဆွေးနွေးတဲ့ကိစ္စတွေကိုဆက်ဆွေးနွေးသွားဖို့အီရန်ဘက်ကလက်ခံထားတဲ့အကြောင်းဥရောပတာဝန်ရှိသူတူကိုကုကပီရိုက်တာသတင်းကဖော်ပြပေမဲ့အီရန်တာဝန်ရှိသူတွေဘက်ကတော့မှန်မှန်မှုဆိုပြီးငြင်းဆန်ထားပါတယ်သမ္မတဒေါ်နယ်ထရန့်လက်ထက်2018ခုနှစ်မှာအမေရိကန်ကနှုတ်ထွက်ခဲ့တဲ့မူလသဘောတူညီချက်ထဲမှာတော့ယူရိုနိုင်ငံကနျူကလ িয়ার လုပ်ငန်းတွေကိုအကန့်အသတ်နဲ့လုပ်ဖို့နဲ့အပြန်အလှန်အပြင်အနောက်နိုင်ငံတွေကပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပေးဖို့သဘောတူထားတာဖြစ်ပါတယ်။ဆွေးနွေးညီနိုင်ဘက်တွေထံပေးပို့ထားတဲ့ဆွေးပြေးချက်ဟာအီရန်အနေနဲ့အလေးနက်ထားတယ်ဆိုတာကိုပြသထားပြီးတစ်ဖက်ကလည်းပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပြီးအလေးနက်ထားကြောင်းပြသမယ်ဆိုရင်တော့သဘောတူညီချက်အကောင့်ထဲဖော်နိုင်မှာဖြစ်တယ်ဆိုပြီးတော့လေအီရန်သမ္မတရဲ့ပြောဆိုချက်ကိုနိုင်ငံပိုင်သတင်းတွေကဖော်ပြခဲ့တာဖြစ်ပါတယ်
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာအခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းတွေကိုတင်ပြပေးပါဦးမယ်အမေရိကန်အနောက်တောင်ပြည်နယ်တချို့မှာရာသီချိန်မဟုတ်ပဲလေဆင်နှမောင်းတွေဇက်တိုက်တိုက်ခတ်ခဲ့တဲ့အတွက်လူပေါင်းဒါဇင်နဲ့ချီသေဆုံးခဲ့ပါတယ်။ Arkansas, Illinois, Kentucky, Missouri နဲ့ Tennessee အနည်းဆုံးပြည်နယ်၅ခုမှာတောက်ကြနေကလေဆင်နှမောင်းတိုက်ခတ်သွားခဲ့ပါတယ
်။ This has been the most devastating tornado event in our state's history.
ပြည်နယ်သမိုင်းမှာထိခိုက်ပျက်စီးမှုအများဆုံးဖြစ်ခဲ့တဲ့လေဆင်နှမောင်းတိုက်ခတ်မှုပါလို့ Kentucky ပြည်နယ်အုပ်ချုပ်ရေးမှူး Andy ဘက်ရှီယာကစနေနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါလေဆင်နှမောင်းဒဏ်အဆိုးဆုံးခံခဲ့ရတဲ့ကန်တက်ကီပြည်နယ်မှာရှိတဲ့မေဖီမျိုးကအလုတ်သမား130လောက်အလုတ်လုတ်ကင်နေတဲ့ဖျောင်းနိုင်ဆဲအုံမှာလူ90ထက်မနည်းသေဆုံးသွားခဲ့ပြီးတော့သေဆုံးသူအရေအတွက်တိုးလာလိမ့်မယ်လို့ခန့်မှန်းထားကြောင်းကိုလည်းအုပ်ချုပ်ရေးမှူးကပြောဆိုခဲ့ပါတယ်ပြည်နယ်အုပ်ချုပ်ရေးမှူးကတော့အရေးပေါ်အခြေအနေကြေညာလိုက်ပြီးတော့ပြည်နယ်အရန်တပ်ဖွဲ့နေတဲ့ရဲတွေကိုတာဝန်ပေးထားပါတယ်လေဆင်နှမောင်းဒဏ်ခံခဲ့ရတဲ့တနက်စီပြည်နယ်မှာအနည်းဆုံး3ဦးထက်မနည်းသေဆုံးပြီးတော့ Illinois ပြည်နယ်မှာတော့2ဦးသေဆုံးပြီး2ဦးဒဏ်ရာရပါတယ်။ Missouri မှာတော့2ဦးသေဆုံးပြီး2ဦးဒဏ်ရာရပါတယ်။ Arkansas ပြည်နယ်မှာတော့2ဦးသေဆုံးပြီး5ဦးဒဏ်ရာခဲ့ကြကြောင်းဒေသဆိုင်ရာအာဏာပိုင်တွေကပြောဆိုထားပါတယ်။သမ္မတ Joe Biden ကတော့လေဆင်နှမောင်းဒဏ်သင့်တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့အစိုးရကတင်ပြချက်တွေရသိရှိထားပြီးဖြစ်ကြောင်းနဲ့ကဲဆဲရှာဖွေရေးနဲ့ကူညီပေးကိစ္စတွေကိုအစိုးရတာဝန်ရှိသူတွေနဲ့ပြည်နယ်အုပ်ချုပ်ရေးမှူးတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းသူ့ရဲ့ Twitter စာမျက်နှာမှာစနေနေ့ကဖော်ပြထားပါတယ်
။ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်ဒေသမှာပိုလီယိုအကျော်တွေကာကွယ်ဆေးထိုးနှံပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေကိုအဆောက်အအုံဖြစ်လိုက်ပါသွားတဲ့ရဲတပ်ဖွဲ့ဝင်တွေကိုစစ်သွေးကြွတွေတက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်တဦးပြင်းထန်ထဏ်ရာကြောင့်အာဏာပိုင်တွေစနေနေ့ကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ခိုင်ဘာပခ်တွန်ခွာပြည်နယ်ကဝေးလံခေါင်ပြတဲ့တန့်ခိုင်မှာတိုက်ခတ်ခံရတယ်လို့လည်းပြည်နယ်ဆိုရပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ် ပါကစ္စတန်နိုင်ငံကကလေး6တန်းခွဲကိုပိုလီယိုကာကွယ်ဆေးထိုးမဲ့9ရက်ကြာအစီအစဉ်ဖြစ်ကျန်းမာရေးဝန်ထမ်းတွေဆီထိုးဖို့သွားတိုက်ခိုက်ခံရတာပါမော်တော်ဆိုင်ကယ်စီးလာတဲ့တနတ်သမားတွေကလူညိုရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်တာကြောင့်ကျန်းမာရေးဝန်ထမ်းတွေကတော့အထိခိုက်မရှိခဲ့ကြဘူးလို့လည်းဒေသခံရဲတပ်ဖွဲ့ဝင်တွေနဲ့ကိုယ်တိုင်တွေ့ဆုံတွေကသတင်းတောက်တွေကိုပြောပါတယ်ပါကစ္စတန်တာလီဘန်ဖွဲ့ဖြစ်တဲ့လူသီများတဲ့ TPP ဖွဲ့ကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်နေကြေညာထားပါတယ
်။လေပြားနိုင်ငံမှာဒီဇင်ဘာလ24ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲအတွက်အရေးခံမဲ့သမရလောင်းကိုဇလဲစီရင်ကိုဥပဒေဆိုင်ရာပြဿနာတချို့ဖြေရှင်းပြီးမှသာထုတ်ပြန်သွားမယ်လို့လေပြားရွေးကောက်ပွဲကော်မရှင်ကစနေနေ့မှာပြောဆိုလိုက်ပါတယ်။ဒီရွေးကောက်ပွဲကိစ္စမှာပါဝင်ပတ်သက်နေတဲ့လေပြားနဲ့နိုင်ငံတကာခေါင်းဆောင်အများစုကတော့ရွေးကောက်ပွဲကိုစီစဉ်ထားတဲ့ရက်မှာပြင်းပြောင်းအောင်ကျင်းပဖို့လူသိရှင်ကြားတိုက်တွန်းနေပေမဲ့နိုင်ငံရေးသမားတွေသုံးသပ်သူတွေနဲ့တန်တမာတွေကတော့ဒီလိုလှုပ်ဆောင်ဖို့အလွန်ခံခဲလိမ့်မယ်လို့ခံမှန်းပြောဆိုပါရယ်။နောက်နေ့တန်းကြမှုတွေဟာလေပြားနိုင်ငံမှာကျဲကျဲပြန့်ပါဝင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုလမ်းချော်သွားစေနိုင်တယ်လို့စီမင်းဥပဒေသားတွေဒါမှမဟုတ်ပါဝင်အရွေးခံမဲ့သမရလောင်းစီးရင်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသဘောတူညီချက်တွေမရှိဘဲဒီအငင်းပွားပွဲရွေးကောက်ပွဲကိုကျင်းပမယ်ဆိုရင်တော့တည်ငြိမ်မှုကိုထိခိုက်နိုင်တဲ့အလားအလာတွေရှိကြောင်းသုံးသပ်ပြောဆိုပါရစေ
။ Omicron COVID ပိုးစစ်ကူးစက်တဲ့နိုင်ငံတွေထပ်တိုးလာနေချိန်မှာပဲယောဂပိုးစစ်ကိုကာဝယ်နိုင်မဲ့နီးလန်းသစ်တွေနဲ့ပတ်သက်လို့သုတေသနလေ့လာချက်တွေလည်းထွက်ပေါ်လာနေပါရစေ။စနေနေ့မှာပဲပြည်ပကရောက်လာသူ၃ယောက်မှာ Omicron ပိုးကူးစက်မှုတွေ့တဲ့အကြောင်းထိုင်ဝမ်ကျွန်းတောင်ဝင်ရှိသူတွေအတည်ပြုလိုက်တာပါ။American Britain နဲ့ Africa တိုက်တောင်ပိုင်းနိုင်ငံတို့ခုဖြစ်တဲ့ Eswatini ကရောက်လာသူ၃ဦးမှာယောဂဖို့တွေ့ရှိတာဖြစ်တဲ့အကြောင်းထိုင်ဝမ်ကူးစက်ယောဂဖို့ဌာနကသတင်းထုတ်ပြန်ထားပါတယ်ထိုင်ဝမ်ကိုပြည်ပကလာသူတွေအားလုံးကိုကိုဗစ်ယောဂဖို့ရှိမရှိစစ်ဆေးရာကယောဂဖို့တိကူးစက်မှုကိုတွေ့တာဖြစ်ပြီးသတင်းနှစ်ပတ်ကြာတည်ထောင်ခွဲနေထိုင်ကြရမှာပါတူရကီနိုင်ငံမှာလည်း Omicron COVID ပိုးကူးစက်ခံရသူ၆ဦးကိုကျန်းမာရေးဝန်ကြီးဌာနကစနေနေ့မှာပဲအတည်ပြုလိုက်ပါတယ်တူရကီနိုင်ငံကလူကြီးအများဆုံးဖြစ်တဲ့အစ္စတန်ဘူမြို့မှာတူနိုင်ငံအနောက်ပိုင်းကအစ်မီယာမြို့မှာ9ဦးစုစုပေါင်း6ဦးအိုမီကရွန်ကူးစက်ခံထားတဲ့အကြောင်းနဲ့ကူးစက်ခံရသူတွေဟာဆေးရုံတင်ကုသရလောက်ယောဂပြင်းထန်မှုမရှိဘူးလို့လည်းနိုင်ငံပိုင်အနာဒိုလူသတင်းကဖော်ပြခဲ့တာပါတချိန်တည်းမှာပဲ Pfizer နဲ့ BioNTech ကုမ္ပဏီတွေပူးတွဲထုတ်လုပ်ထားတဲ့ကိုဗစ်ရောဂါကာကွယ်ဆေး3လုံးထိုးပြသူတွေဟာအိုမီကရွန်ကိုဗစ်ပိုးကိုကာကွယ်နိုင်စွမ်းရှိတာတွေ့ရတဲ့အကြောင်းအစ္စရေးနိုင်ငံကသုတေသီစနေနေ့မှာပဲပြောဆိုခဲ့ကြပါတယ်
ထိုက်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစွန်မှုကြောင့်နဲ့ကိုအောင်လွင်ဦးတို့ပြောပြပေးခဲ့တာပါရှင်အခုတော့အပတ်စဉ်ခဏတွေနဲ့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါမြန်မာဆင်အနာတိတ်မှုအရေးကိုလည်းဆွေးနွေးမယ်လို့ပြောထားတဲ့ G7 နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ပထမဆုံးအချိန်ဖြစ်တက်ရောက်ဖို့ရှိပါတယ်စနေနေ့ကစတင်ကျင်းပနေတဲ့ G7 နိုင်ငံခြားရေးဝန်ကြီးများရဲ့ဗြိတိန်နိုင်ငံလီဗာပူးမှာကျင်းပတဲ့ဆွေးနွေးပွဲမှာတော့အာဏာရှင်အစိုးရစနစ်တွေကိုစီးလုံးညီညွတ်စွာတိုက်ဖျက်ရေးဗြိတိန်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းခဲ့ပါတယ်။နားဆင်ကြပါရှင်။ဗြိတိန်နိုင်ငံလီဗာပူးမှာစနေနေ့ကစတင်လိုက်တဲ့စီးပွားရေးအင်အားကြီး9နိုင်ငံ G7 နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်လည်းတက်ရောက်ခဲ့ပြီးဗြိတိန်နိုင်ငံခြားရေးဝန်ကြီးလစ်ထရပ်ကတော့အာဏာရှင်အစိုးရတွေကိုတိုက်ဖျက်ရေးမှာစီးလုံးညီညွတ်ရေးအတွက်တိုက်တွန်းသွားပါတယ်။ယူကရိန်းနယ်စပ်မှာရုရှားဘက်ကစစ်ရင်အားတိုးမြှင့်တိစောင့်နေမှုအီရန်ရဲ့နျူကလ িয়ার ရည်မှန်းချက်တွေကိုထိန်းချုပ်ရေးနဲ့မြန်မာနိုင်ငံမှာဆက်အနာသိမ့်မှုအရေးဖြည့်ရှင်းဆောင်ရွက်ရေးတို့ကိုဆွေးနွေးကြမယ် G7 ကမ္ဘာအချမ်းသာဆုံးဒီမိုကရေစီနိုင်ငံကြီးတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးပွဲမှာဗြိတိန်နိုင်ငံခြားရေးဝန်ကြီးကအခုလိုတိုက်တွန်းခဲ့တာဖြစ်ပါတယ
် And we need to come together strongly to stand up to aggressors
လွတ်လပ်မှုနဲ့ဒီမိုကရေစီကိုကန့်သတ်ထိန်းချုပ်ရေးကြိုးစားနေကြတဲ့တိုက်ခိုက်သူတွေကိုအထူးတကားခိုင်ခိုင်မာမာရပ်တည်ရင်ဆိုင်ကြဖို့လိုအပ်ပါတယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ G7 နိုင်ငံခြားရေးဝန်ကြီးတွေရဲ့နှစ်ရက်ကြာအစည်းအဝေးကိုစတင်တဲ့စနေနေ့မှာဗြိတိန်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောဆိုပေးမယ်လေနိုင်ငံတွေကတော့နာမည်တက်ပြီးရည်ညွှန်းပြောဆိုတာမရှိပါဘူး G7 နိုင်ငံခြားရေးနဲ့ဖွံ့ဖြိုးရေးဝန်ကြီးအဆင့်ဆွေးနွေးပွဲကိုတက်ရောက်ဖို့အာဆီယံကိုဗြိတိန်ဘက်ကဖိတ်ကြားထားကြောင်းလူကိုယ်တိုင်တက်ရောက်မဲ့ဆွေးနွေးပွဲကိုမြန်မာစစ်ကောင်စီကိုဗြိတိန်ဘက်ကဖိတ်ကြားမထားကြောင်းဗြိတိန်ရဲ့အာရှဆိုင်ရာဝန်ကြီးအမန်ဒါမီလင်းကအောက်တိုဘာလ19ရက်နေ့မှာစာနဲ့ရေးသားဖြေဆိုခဲ့တာပါ ဒါပေမဲ့လည်းမြန်မာစစ်ကောင်စီဘက်ကအွန်လိုင်းကနေတက်ရောက်လာနိုင်တယ်လို့လဲမြန်မာရေလှုပ်ရှားနေတဲ့ဘာမာကမ်ပိန်း UK ဘက်ကထောက်ပြပါဗျ။ဗြိတိန်နိုင်ငံလစ်ဗာပူးမှာကျင်းပနေတဲ့ G7 နိုင်ငံခြားရေးနဲ့ဖွံ့ဖြိုးရေးဝန်ကြီးများအစည်းအဝေးကိုအာဆီယံနိုင်ငံတွေတက်ရောက်တာပထမဆုံးအချိန်လည်းဖြစ်ပါတယ်။အာဆီယံရဲ့အလဲကျဥက္ကဋ္ဌကမ်ဘောဒီးယားနိုင်ငံကတော့မကြာခင်တုန်းကပဲမြန်မာစစ်ကောင်စီကခန့်ထားတဲ့နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းနဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်တို့တွေ့ဆုံခဲ့ကြတာပါ။ဝန်ကြီးချုပ်ဟွန်ဆန်ကမြန်မာနိုင်ငံကိုသွားမယ်လို့လည်းပြောထားပါဗျ။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ပြီးမူလအခြေအနေပြန်ရောက်ဖို့တခုတည်းသောနည်းလမ်းကသက်ဆိုင်သူတွေကြားဆွေးနွေးညှိနှိုင်းမှုနဲ့ရင်ကြားစေရေးဖြစ်ပြီးတနည်းနည်းနဲ့စတင်ဆောင်ရွက်ရမယ်လို့စနေနေ့မှာပဲမြန်မာဆန်ရကမ္ဘောဒီးယားတန်ယုံရဲ့လူမှုကွန်ရက် Facebook မှာပြောဆိုထားပါတယ်။ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနမ်ပင်ကိုတောက်ချာနေခခိတ္တသွားရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဌာနအကြံပေးပုဂ္ဂိုလ်ဒဲရက်ရှိုလက်ကတော့အာဆီယံအလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံအနေနဲ့မြန်မာဆရာနာသိန်းကောင်စီကိုအလျှော့ပေးလက်ရောတာမျိုးမလုပ်ဖို့တိုက်တွန်းခဲ့ပါတယ်။ဘလို့ထိတွေ့ဆက်ဆံမှုမျိုးမဆိုစစ်ကောင်စီကိုလက်ရောယုံလောက်မဟုတ်ဘဲတကယ်တမ်းရလက်ထွက်ဖို့မျှော်လင့်တယ်လို့အကြံပေးပုဂ္ဂိုလ်ရှော့လက်ကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ရဲ့ဒီဇင်ဘာလ9ရက်နေ့ကနေ18ရက်နေ့အထိခီးစဉ်အတွင်းမှာတော့အင်ဒိုနီးရှား၊မလေးရှား၊ထိုင်းနဲ့ဟာဝိုင်ယီတို့ကိုတွားရောက်မှာဖြစ်ပြီးအရှေ့တောင်အာရှနိုင်ငံများအသင်းဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့လူချင်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။လာမယ့်သတင်းပတ်အတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ရဲ့အင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာခီးစဉ်အတွင်းမှာအင်ဒိုပစိဖိတ်ဒေသရဲ့အရေးပါမှုနဲ့အမေရိကန်နဲ့အင်ဒိုနီးရှားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုအရေးပါမှုတို့ကိုအလေးထားပြောဆိုဖို့ရှိပါတယ်။ဒီနောက်မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကမလေးရှားနဲ့ထိုင်းနိုင်ငံတို့ကိုတွားရောက်မှာဖြစ်ပါတယ်။ခီးစဉ်အတွင်းမှာတော့မြန်မာနိုင်ငံတွင်းမှာပိုးပြီးတော့ဆိုးရွားလာနေတဲ့ပဋိပက္ခတွေအရေးဝင်ကြီးဖလင်ကင်ဆွေးနွေးမယ်အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်
။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းတင်းကနေနေမနေ့ကထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။သောရရှင်များရှင်မြန်မာနိုင်ငံမှာစံကယ်စည်းကြရာမှာအမျိုးသားဖြစ်မှုအမျိုးသမီးဖြစ်မှုပေါ်မူတည်ပြီးစီးနိုင်မဲ့အရေးအတွက်ကိုကန့်တတ်တဲ့ဒေသနဲ့အမိန့်တွေအကြောင်းစုစည်းတင်ပြထားတဲ့အပတ်စဉ်အစီအစဉ်တစ်ခုကိုတင်ပြပေးပါမယ်။တို့အတန်အစီအစဉ်ကိုနားဆင်ပါရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hiron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်သားတွေကစိုင်းကဲနှစ်ယောက်စီးအမျိုးသားတွေကိုပြစ်ခတ်ဖမ်းဆီးဖို့အတွက်မြန်မာနိုင်ငံကမြို့နယ်အုပ်ချုပ်ရေးမှူးတချို့ကဒေသန္တရအမိန့်ထုတ်ထားပါတယ်။ဖောက်ခွဲမှုတွေကိုတားဆီးဖို့အတွက်ထုတ်ပြန်လိုက်တဲ့အဲ့ဒီအမိန့်ဟာဆိုရင်လွတ်လပ်စွာသွာလာခွင့်ကိုပိတ်ပင်လိုက်သလိုဖြစ်နေတဲ့အပြင်နိုင်ငံရဲ့ဒီဇယ်ဥပဒေနဲ့လည်းမညီပါဘူး။ဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်။
အောင်ကနေလို့ပြန်လာတာလို့ပြောတယ်ဂျီကုံကဂျီကုံကပေါ့အဲ့ဒီပြစ်ခံနေတယ်ကအဲ့လိုပြန်လာတာကိုသူတို့ကမြင်လို့နေမှာပေါ့ဗျာလိုက်ပစ်တာပစ်တာကိုနောက်ကလူကြည့်ရအဲ့ခင်မွန်ဒီပေါ်လုံးဝင်းနဲ့ကြတော့ထိရပေါ့ပြီးတော့ရှေ့ကနေတော့လွတ်သွားတယ်နောက်ကနေကြတော့တခါလဲအဲ့မှာလိတ်ပြီးတော့ကားပေါ်တင်သွားတယ်လို့ပြောတယ်ဗျာနောက်ပြီးကြတော့အဲ့ဒီမှန်တဲ့လူအိမ်ကိုလည်းလာရှာတယ်လို့ပြောတယ်ဗျာ
သူနေရဲ့မြို့မှာဖြစ်ခဲ့တဲ့တနနေ့ပြတ်သက်ခံခဲ့ရတဲ့အကြောင်းကိုစကိုင်းတိုင်းကဒေသခံတို့ကပြောပြနေတာဖြစ်ပါတယ်။ဒီဖြစ်ရဟာနိုဝင်ဘာလ20ရက်နေ့ကဖြစ်ခဲ့တာပါ။ဆိုင်ကယ်စီးလာတဲ့အမျိုးသားနှစ်ဦးကိုစကိုင်းတိုင်းချောင်းဦးမြို့နယ်မှာစစ်သားတွေကပြစ်ခတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီလိုအပြစ်ခံရလို့ဆိုင်ကယ်နောက်ကထိုင်စီးလာသူဟာနေရာမှာတင်တည်ဆုံးသွားတယ်လို့ဒေသခံတို့ကပြောပြပါတယ်။သူတို့နှစ်ဦးဟာမြို့ပေါ်ကိုနေ့စဉ်အလုပ်သွားနေသူတွေဖြစ်ပြီးအလုတ်ကရွာကိုအပြန်မှာစစ်ကောင်စီတပ်ဖွဲ့တွေကစစ်ဆေးဖို့အကြောင်းပြရာမှာဆိုင်ကယ်မရက်ပေးတဲ့အတွက်အပြစ်ခံရတာလို့ဆိုပါတယ်။ဆိုင်ကယ်ကိုအမျိုးသားနှစ်ယောက်စီးလာရင်ပြစ်ခတ်ဖမ်းဆီးမယ်ဆိုတဲ့ဒေသန္တရအမိတ်တွေကိုမြို့နယ်အုပ်ချုပ်ရေးမှူးတွေကတိုင်းဒေသကြီးနယ်ပြည်နယ်တချို့မှာထုတ်ပြန်ခဲ့ပါတယ်။ဒ ထွေအုပ်ယုံတွေဆိုတာကလည်းစစ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာရှိနေရဖြစ်ပါတယ်။ဒီဆိုင်ကနေပတ်သက်တဲ့ကြေညာချက်ဟာစိုးရိမ်ထိတ်လန့်မှုမရှိဘဲနိုင်ငံတွင်လွတ်လွတ်လပ်လပ်သွားလာခွင့်ဆိုတဲ့မြန်မာနိုင်ငံသားတွေရဲ့လူအခွင့်အရေးကိုချိုးဖောက်နေပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့တည်ဆဲဥပဒေမှာလည်းဒီလိုမျိုးခရီးသည်တင်ပြီးဆက်ကဲမစည်းရလို့တားမြစ်ချတာမျိုးမရှိပါဘူး။အသက်ထုတ်ပြန်လိုက်တဲ့စီကံမှာအမျိုးသားနှစ်ဦးဆက်ကဲစည်းရကိုလုံးဝပိတ်ပင်ထားပါတယ်။အမျိုးသမီးနောက်ကအမျိုးသားလိုက်စည်းဖို့ကိုလည်းတားမြစ်ထားပါသေးတယ်။အမျိုးသားမောင်းနေတဲ့နောက်မှာတော့အမျိုးသမီးလိုက်ပါစည်းနေနိုင်တယ်လို့အမျိုးသမီးနှစ်ယောက်အတူတူစည်းနိုင်ပါတယ်။တတ်မှတ်ချတဲ့အချိန်မလိုက်နိုင်ရင်တော့အမေအမြတ်မရှိဘဲပြစ်ခတ်သွားမယ်လို့နိုဝင်ဘာလ18ရက်နေ့ကလေးကတချို့မျိုးနယ်တွေမှာကြေညာထားတာပါ။
ဒီထုတ်ပြန်မှုကအစပိုင်းမှာတော့ကောလာဟာလာလို့ပြန်နှံ့ခဲ့ပြီမယ်။အခုတော့စကိုင်းတိုင်း၊မန္တလေးတိုင်း၊မကွေးတိုင်း၊ပဲခူးတိုင်းနဲ့မွန်ပြည်နယ်ကမြို့နယ်တချို့မှာအဲ့ဒီအမိတ်အကျိုင်းစစ်ကောင်စီကကြားမြင့်နေတယ်လို့သတင်းတွေမှာဖော်ပြချတာတွေ့ရပါတယ်
။ချောင်းဦးမြို့နယ်အချုပ်ချွေအုပ်ချုပ်ရေးဦးစည်းဌာနကထုတ်ပြန်ခဲ့တဲ့ဆိုက်ကယ်စီးနှင်းမှုနဲ့ပတ်သက်တဲ့ဒေသန္တရအမိတ်ကတော့ပို့တင်းကျပ်ပါတယ်။ဆိုက်ကယ်တစီးကိုလူတဦးသာစီးနှင်းရမယ်လို့ပြောထားတာပါ။သူတို့ဒေသကတားမြစ်ချက်တွေနဲ့ပတ်သက်လို့အမိမဖော်လို့သူဒေသခံတဦးနဲ့လည်းဒိုးတန်ကစကားပြောဖြစ်ခဲ့ပါတယ်
။သူတို့ကအခုတန်းကသူတို့ပါဇက်ကဥပဒေဖြစ်နေတာဟုတ်ဗျာ။ကျွန်တော်တို့ကဘာမှပြောခွင့်လည်းရှိမှာမရှိပါဘူးဗျာ။ကျွန်တော်တို့မကျင်တဲ့လေမကျင်တဲ့အတိုင်းပဲနေရမှာပဲလေ။ကျွန်တော်တို့ကမှဘာမှမအားလည်းမရှိဘူး၊ပါဝါလည်းမရှိဘူးလေ။
ကျမရဲ့မကောင်းတဲ့ကိုမမကိုမကွေးတိုင်းအရှိတ်ချန်ချေးရွာတစ်ခုကနေမကွေးမြို့ထဲကိုဆေးခန်းပြဖို့အတွက်သူရောက်ပါကဆိုက်ကယ်ပေါ်တင်မောင်းလာချိန်မှာလဲမကွေးမြို့အရှိတ်မြို့အဝင်စစ်စေးရေးဂိမ်းမှာစစ်တပ်နဲ့ရဲကတားဆီးစစ်ဆေးခဲ့ပါတယ်။ဆိုင်ကယ်ကိုအမျိုးသားနှစ်ယောက်စီးလာတဲ့အတွက်တားဆီးရဖြစ်ပြီးပညာပေးတဲ့အနေနဲ့နေတဝက်ကြာစစ်စေးရေးဂိမ်းမှာထိုင်ခိုင်းခဲ့ရလို့ကိုမမကပြောပါတယ်။သူရဲ့လုံခြုံရေးအခြေအနေကြောင့်အတန်ဖိုင်ကိုတော့အသုံးပြုခွင့်မပေးထားပါဘူး။ဒီဖြစ်စဉ်ကိုကြည့်မယ်ဆိုရင်ဆိုင်ကယ်နဲ့ပတ်သက်တဲ့တားမြစ်ချက်ဟာကျန်းမာရေးအခက်အခဲဖြစ်သူတွေဆိုင်ကယ်ကိုမျှတုံနေရသူတွေနဲ့မြို့နယ်တွင်းကိုဆိုင်ကယ်မောင်းပို့ပေးဖို့အကူလိုအပ်နေသူတွေအတွက်အခက်အခဲများစွာဖြစ်နိုင်တယ်ဆိုတာကိုမိမောင်းထိုးပြနေပါတယ်။စကိုင်းတိုင်းအတွင်းမှာဖြစ်နေတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးဒေသခံတဦးကအခုလိုဆိုပါတယ
်။မောဟာမြို့ပေါ်အလုံသွားလုပ်တဲ့ကျွန်တော်ပုံမှန်လူရန်းသားတွေအဲဒီသွားလောက်ရတဲ့လူတွေအတွက်တော့ထိခိုက်တာပေါ့နော်ဒီတိုင်းရင်တော့အနိုင်တိုင်းဟိုဟာလုပ်တဲ့ဟာတွေမရှိတဲ့လူတွေလို့ဆိုရင်အတော့ခက်ခဲတာပေါ့ဗျာဒီကြားတဲ့စီကိုစီရတက်စီရနဲ့တက်တယ်ဗျာဟိုကပုံမှန်နှစ်ယောက်ကိုတစ်စီးသွားရင်အခုဟာတယောက်တစ်စီးဆိုစီဖို့လည်းပုံပုံနေတာဆိုင်ရမရှိတဲ့လူတွေလည်းအတော့ခက်ခဲခဲ့တယ်ဗျာအဲ့တော့ကိုတော်တော်လေးဆိုးပါရှင
်ဒီဒေသန္တရအမိတ်နဲ့တားမြစ်တာဟာဒေသခံတွေရဲ့သွားလာရေးအပြင်ကိုကျော်ကျော်တို့လိုဆိုင်ကယ်ကယ်ရီဆွဲတဲ့သူတွေရဲ့အသက်မွေးဝမ်းကြောင်းကိုလည်းကြီးမားတဲ့အခက်အခဲဖြစ်ပေါ်စေခဲ့ပါဗျ။ဆိုင်ကယ်နောက်မှာအမျိုးသားမတင်ရဘူးဆိုတဲ့အတွက်ဈေးဥမပေါက်တဲ့နေရက်တွေလည်းရှိလာခဲ့တယ်လို့ကိုကျော်ကျော်ကညီကြွားပြောဆိုပါဗျ
။ယောက်ျားလေးကလာငှားတယ်ဆိုရင်မလိုက်ရတော့ဘူးလေ။ကျွန်တော်တို့ဘာလို့ဆိုတော့ကိုရမှာဥမာပေါ့ဗျာ။လင်းငါတော့အဲ့လောက်ပဲရမယ်သိတော့ဒါပေမဲ့ဥမာလက်တူတကယ်ဖြစ်တဲ့ချင်းကသူတို့ဖြစ်သေးရင်ဒါမျိုးသိရဘူး။ဒီကံတမချက်နားမလည်ဘူးလားဗျာညာနဲ့အရစ်ခံရင်ကျွန်တော်တို့ကမတန်ဘူးလို့တော့လေးငါးတော့ရတယ်နဲ့ကျွန်တော်တို့ဆိုပြောမလဲစိတ်ပိုင်းဆိုင်ရာရောဒီအပြင်ရောပိုင်းဆိုင်ရာရောဖြည့်ရှင်းရတာစိတ်ဆင်းမပြေဘူ
းဒီလိုအခက်အခဲမျိုးစုံဖြစ်စေရဲ့ထုတ်ပြန်ချက်ထွက်လာပြီးရဲ့နောက်မှာတော့ဆိုက်ကယ်တစီးရဲ့စီလာတဲ့အမျိုးသားနှစ်ဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကထိုးကျိတ်သတိပေးရတွေရိုက်နှက်တာတွေဒဏ်ကြေးတောင်းရမှာမပေးနိုင်တဲ့အတွက်ဖမ်းဆီးသွားတာတွေပြုလုပ်လာတာရှိရဲ့လို့တဲ့မီဒီယာတွေရဲ့ဖော်ပြချက်အရာသိရပါတယ်။ပြည်သူတွေကတော့စစ်ကောင်စီရဲ့တပ်ဖွဲ့ဝင်တွေငွေညှစ်တောင်းခံမှုအကျွတ်နီလန်းတစ်ခုလိုဖြစ်လာတယ်လို့ဝေဖန်ပြောဆိုနေတာရှိပါတယ်။ဒါအပြင်ရွှေဘိုမြို့နယ်မှာလည်းအမျိုးသားနှစ်ယောက်စီးလာတဲ့ဆိုက်ကယ်ကိုပြစ်ခတ်မှုကြောင့်နိုဝင်ဘာလတတိယပတ်အတွင်းကအသက်23နှစ်အရွယ်အမျိုးသားသေဆုံးခဲ့ရပါတယ်။ဆက်လက်ပြီးနိုဝင်ဘာလတတိယပတ်အတွင်းမှာပဲမိချီလာမြို့မှာလည်းဆိုက်ကယ်ကိုနှစ်ယောက်စီးတဲ့အခါပြစ်ခတ်ဖမ်းဆီးရာတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းအထီးကိမရှိလွတ်မြောက်သွားတယ်လို့မီဒီယာတွေမှာရေးသားထားတာတွေ့ရပါတယ်။အဲ့ဒီဖြစ်စဉ်အကြောင်းအရာတွေနဲ့ပတ်သက်ပြီးစစ်ကောင်စီကပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်မေးမြန်းပေမဲ့ဖုံးလက်ခံဖြေကြားခြင်းမရှိပါဘူး။ ပောက်ကွဲမှုတွေအပြင်ပြည်သူနယ်စစ်တပ်အကြားပြဿနာတွေမကြာခဏဖြစ်လေရှိရဲ့ရန်ကုန်မြို့လှန်တရာဒေသခံကိုတက်အောင်ကတော့ဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပြပါတယ်
အနာမေးကြီးနောက်ပိုင်းကျွန်တော်တို့ဒီဘုံဖောက်ခွဲမှုတွေစတင်လာတဲ့အခါကျတော့ဒီနယ်ထူမှကျတော့ဒီစစ်ကားပေါ်ကိုဘုံကြီးပြစ်တင်သွားတဲ့အခါကျတော့အင်္ဂယ်ကြီးအဓိကအတုံးကြီးချာများတယ်အဲဒီတော့အဲ့လိုမျိုးများလာတဲ့နောက်ပိုင်းမှာကျတော့ဒီလိုမျိုးဒီလိုအစအစတော့သူစစ်သားတွေနဲ့စကားတွေနဲ့ခါကြရပေါ့နော်နောက်ပိုင်းမှာကျတော့သူတို့ဒီညာနဲ့မလုံတော့ဘူးဆိုတော့ဆီညာနဲ့တွေ့ရတယ်အဲဒါကြောင့်မလို့သူဒီအင်္ဂယ်မစင်းရဆိုတဲ့ပုံစံမျိုးကြီးသူတို့လုပ်လိုက်ကြလို့ရတယ်ခါကြရ
ရန်ကုန်မြို့မှာတော့စီပင်နေနေမိတ်ပြင်ပနေရာတွေဖြစ်တဲ့လှိုင်သာယာမော်ဘီတောင်တကုံစရဲ့မြို့အစွန်ဘက်တွေကိုအရင်ကစိုက်ကယ်စီးနင်းခွင့်ပေးခဲ့ပေမဲ့စစ်အာဏာသိမ်းပြီးနောက်မှာတော့ကန့်သတ်မှုတွေရှိလာပြီးအခုဆိုရင်စိုက်ကယ်စီးနင်းသူတွေကိုပါဖမ်းဆီးအရေးယူရာတွေနေ့စဉ်ရှိလာပြီးလို့သူကဆိုပါတယ်ဒါအပြင်စိုက်ကယ်ကယ်ရီသမားတွေကိုလည်းဖမ်းဆီးရတွေရှိနေရကြောင်းသုံးဘိန်းပုံစံပြောင်းပြီးစီးပွားရေးလုပ်နေကြရတာတွေရှိလာတယ်လို့ကိုတက်အောင်ကထပ်လောင်းပြောဆိုပါရယ်အခုလိုလူအခွင့်ရေးချိုးဖောက်တဲ့ဒေသန္တရအမိတ်တွေထုတ်ပြန်တာဟာပြည်သူတွေကိုတော်တော်လေးနစ်နာစေရလို့မန္တလေးမြို့ကလူအခွင့်ရေးရှင်းနေတဲ့ဦးကလည်းသုံးသပ်ပြောဆိုထားပါရယ
်အမှန်တရားတော့မလို့ဘူးဗျမလို့ဆိုတာကဥပမာပြောမှဆိုရင်သူတို့ကထင်တာပေါ့ဗျာကဲယောက်ျားလေးတစ်ယောက်စီးမယ်ပြစ်ခတ်သွားမယ်လို့ဟိုဘုံနဲ့ပြစ်မယ်လို့လက်ပြဘုံနဲ့ပြစ်မယ်လို့သူတို့ကယူဆလို့ဒီလိုအမိတ်ကိုထုတ်ခဲ့တယ်ဟုတ်ပြီအဲ့တော့ကျွန်တော်ကမင်းဒီအိုးဝယ်တယ်ရောကျွန်တော်ကပြစ်လို့မရဘူးလားဥပမာတစ်ခုပဲကျွန်တော်ပြောတာပေါ့ဒါကလူခွေချိုးဖောက်တာပြည်သူတွေကတော့နင်းနာတာပေါ့
မကွေးမျိုးကကိုကျော်ကျော်ကတော့ဒီထက်အခြေအနေဆိုးရွားလာမယ်ဆိုရင်အခြားအလုပ်တစ်ခုကိုပြောင်းဖို့စဉ်းစားနေရပြီလို့ပြောပါတယ်ဒါပေမဲ့နိုင်ငံရေးအခြေအနေတွေကြောင့်ပြောင်းလဲဖို့ဆိုတာလည်းမလွယ်ကူတဲ့အတွက်ဒီအမိတ်နဲ့ပတ်သက်ပြီးပြန်လည်စဉ်းစားစီချင်တယ်လို့ကိုကျော်ကျော်ကတောင်းဆိုပါတယ်
အဝမီဒီအပိုင်းကိုပဲဥပဒေသွားမှာပေါ့လေနော်။ဘာလို့ဒီလိုခုပုံစံနဲ့ဆိုရင်ကလုံးဝအဆင်မပြေဘူးကျွန်တော်တို့ဒီဓမ္မကြီးပြောတာပေါ့နော်။ဒီကြာနှစ်ယောက်ရှိရတယ်ဆိုတော့ဟာလေးတော့အနည်းဆုံးလူကြီးရေပေါ့။ဒီဒီကနေကအမိန့်ထုတ်ထားတယ်ဆိုပေမဲ့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှမှလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုထည့်သွင်းသုံးပြုမထားပါဘူး။ဒိုးအတန်ဘတ်စင်တန်မဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ 10:00 နာရီတွင်နဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ 9:00 နာရီတွင်မှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလှူရှင်တွေကပတ်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။American Dan ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်ကျမတို့ VOA မြန်မာဝိုင်း Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ Internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view in မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view in မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
င်္ဂလာမနက်ခင်းမှာတော်ရရှိများရှင် VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ12ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြချက်ကိုလည်းနှာစင်ချရပါမယ်။အခုရေဆုံးတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြန်ကဘာအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့ဟာကဘာလူ့ခွင့်ရေးနေ့ဖြစ်ပါတယ်။ဒုတိယကဘာဆက်ပေးဖက်ဆင်နာဇီထွေကြဆုံးသွားပြီးတဲ့နောက်ကုလသမဂ္ဂအထွေထွေညီလာခံကြီးကနေလူသားကုန်သိက္ခာကိုလေးစားတဲ့ကမ္ဘာကြီးထူထောင်နိုင်ရေးအတွက်ကမ္ဘာလူ့ခွင့်ရေးကြီးညာစရန်းကြီးကိုထုတ်ပြန်ခဲ့ပါတယ်။ဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြန်ကမ္ဘာအစီအစဉ်မှာအမေရိကန်နိုင်ငံကာလ်တန်ကောလိပ်ကနိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာရေးရာဌာနပါမောက္ခဦးထွန်းမြင့်နဲ့ဦးတင်မောင်တန်းတို့ကလူ့ခွင့်ရေးနဲ့မြန်မာနိုင်ငံကိုဆက်ဆက်ဆွေးနွေးထားပါတယ်။နားဆင်ကြရအောင်ပါရှင်။
ဟုတ်ကဲ့မင်္ဂလာပါဦးတမောင်တန်
းဟုတ်ကဲ့မင်္ဂလာပါကိုရမင်းဒီဇင်ဘာလ10ရက်နေ့ဟာလူခွင့်ရေးနေ့ဒါကြောင့်မို့လို့လူခွင့်ရေးကိစ္စအကြောင်းကိုဆရာဦးထွန်းမြင့်နဲ့ဆွေးနွေးလို့ပါတယ်ပထမဦးဆုံးတော့လူခွင့်ရေးရဲ့သဘောပြီးတော့ကမ္ဘာမှာလူခွင့်ရေးဘယ်လိုပေါ်ပေါက်ပြီးအရေးပါလာတယ်လဲဆိုတာကိုအရင်ဆုံးအကျဉ်းသဘောပေါ့နော်ဆရာကျွန်တော်တို့ပရိသတ်ကြီးကိုနည်းနည်းပြောပြပေးပါဦးမယ
်ဒီဒုတိယကမ္ဘာအဆင့်ပြီး1945ခုနှစ်အောက်တိုဘာလ24ရက်နေ့ကုလသမဂ္ဂစတင်တည်ထောင်ပြီးတစ်နှစ်အကြာလောက်မှာ1946ခုနှစ်ထဲမှာကမ္ဘာလုံးဆိုင်ရာလူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့ထိမ့်သိမ်းစောင့်ရှောက်တင့်နေဆိုတဲ့အမြင်နဲ့လူ့ခွင့်ရေးကော်မရှင်ဆိုပြီးတော့တည်ထောင်ခဲ့တယ်။အဲ့ဒီကော်မရှင်ကိုဒီဥက္ကရာလုပ်ခဲ့တဲ့အမျိုးသမီးကတော့ဒါ Franklin D. Roosevelt American သမ္မတဟောင်းရဲ့အမျိုးသမီးပေါ့ဗျာ။ Eleanor Roosevelt ကနေဦးစီးပြီးတော့လုပ်ခဲ့တာဖြစ်တယ်။ပြင်သစ်ကအဖွဲ့ဝင်ပါတယ်တရုတ်ကအဖွဲ့ဝင်ပါတယ်လေဘနွန်ကအဖွဲ့ဝင်တွေပါတယ်ပြီးလို့ရှိရင်ကုလသမဂ္ဂကတချို့အဖွဲ့ဝင်တွေပါတယ်သူတို့ကိုယ်တိုင်ကဒီအဲ့ဒီကော်မရှင်မှာတစ်နှစ်ကျော်ကျော်နှစ်နှစ်နီးပါးလောက်အဲ့ drafting ပေါ့ဗျာအကြမ်းမြင်းကိုသူတို့ရေးဆွဲပြီးတော့1948ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာကုလသမဂ္ဂအထွေထွေညီလာခံကနေအတည်ပြုလိုက်တဲ့Universal Declaration of Human Rights ဆိုပြီးတော့ပေါ်လာတဲ့ဒီစာချုပ်ဗြိတိန်ပေါ့ဗျာ
လူ့ခွင့်ရေးလူ့ခွင့်ရေးကျညာစာရန်ပေါ့ဗျာကျွန်တော်
ဟုတ်ကဲ့အကျညာစာရန်ပေါ်လာတယ်အဲ့ကျညာစာရန်ကိုနိုင်ငံတကာကအသိမှတ်ပြုအောင်နောက်ပြီးလို့ရှိရင်ကမ္ဘာလူသားတွေအနေနဲ့အသိမှတ်ပြုနိုင်အောင်ဆိုပြီးတော့ဒီအထိမ့်မှတ်တည့်ရက်အနေနဲ့ထားပြီးတော့ဒါဒီဇင်ဘာ10ရက်နေ့ဟာကမ္ဘာလူ့ခွင့်ရေးနေ့လို့ဒီနေ့ရက်သမိုင်းနဲ့ပတ်သက်လို့အဲ့လောက်လောက်လို့ပြောလို့ရတယ်ဆိုတော့လူ့ခွင့်ရေးဆိုတဲ့ဒီဒသနကိုရေးနေတဲ့ philosopher တွေဟလာဒီဒသနပညာရှင်တွေနိုင်ငံရေးသိက္ခာပညာရှင်တွေဥပဒေပညာရှင်တွေတို့ကျွန်တော်တို့1500ကျော်ဒီ international law ဆိုတဲ့ဒီဆိုင်ရာဥပဒေများပေါ်ပေါက်လာတဲ့အချိန်ကာလအထိကျွန်တော်တို့တွားကြည့်ရမှာဖြစ်တယ်
။ဟုတ်ပါတယ်။မြန်မာပြည်သူတွေဟာအဖိနှိတ်ခံနေကြတာနှစ်ပေါင်းများစွာကြာပါပြီ။ဒါကြောင့်လဲလွတ်လပ်ခွင့်နဲ့လွတ်ခွင့်ရေးပေါ်မှာအလုံးဝဒေါ်လာတန်ဖိုးထားကြတယ်လို့ကျွန်တော်တို့ယူဆနိုင်ပါတယ်။ဒါပေမဲ့တိုင်းသားတွေနဲ့စစ်အစိုးရကတရားဝင်သတ်မှတ်ထားတဲ့ဒီတိုင်းသားလူမျိုးစည်းရင်ပေါ့နော်။အဲ့ဒီစည်းရင်ထဲမှာမပါတဲ့လူနည်းစုတွေအတွက်တော့မြန်မာတိုင်းသားတွေရဲ့လွတ်ခွင့်ရေးပေါ်တန်ဖိုးထားမှုတန်ရာချိကြတာကိုကျွန်တော်တို့တွေ့ရပါတယ်။အဲ့ဒီလိုအကွာအဟရှိနေတဲ့ level တွေပေါ့။ဘာ level တွေဒီမှာနိုင်ငံမှာဖြစ်မလဲလို့ဟိုဆရာဦးထွန်းမြင့်ထင်ပါတယ်ခင်ဗျာ
။ကုလသမဂ္ဂဆိုင်ရာလူ့ခွင့်ရေးကြီးညာစာရန်ရတော်လကောင်2008သူတို့စစ်တပ်ကနေပြီးလက်ရှိလက်ခံထားသေးတဲ့သူတို့ကိုယ်တိုင်ရေးခဲ့တဲ့အခြေခံဥပဒေရတော်လကောင်ကြည့်မယ်ဆိုလို့ရှိရင်ခုနဥတည်မောင်တန်းပြောတဲ့မြန်မာပြည်သူတွေရဲ့ဒီလူ့ခွင့်ရေးဟာတော့ဖြင့်မတမ်းမကိုမရှိသလောက်ဒီခေါင်းပါနေတယ်ဆိုတာမှတ်ပါတယ်။ပါလို့လဲဆိုလို့ရှိရင်ဒီသူတို့ရေးထားတဲ့ခန်းရှစ်နိုင်ငံသားများနဲ့နိုင်ငံသားများရဲ့အခြေခံအခွင့်အရေးများဆိုတော့သူတို့ရေးထားရှိတယ်ပုံမှန်ပေါင်း46ပုံမှန်လောက်ရှိတယ်အခုလောက်ရှိတယ်အဲ့ထဲကမှပုံမှန်တော်တော်များများကိုသူတို့ကိုယ်တိုင်ချိုးဖောက်နေတာတွေ့ရတယ်ဒီဆိုင်ရာဒီနိုင်ငံတကာလူ့ခွင့်ရေးကျွန်တော်တို့ကြီးညာစာတမ်းအနေနဲ့ကြည့်မယ်ဆိုလို့ရှိရင်ပုံမှန်ပေါင်း30ရှိတယ်ပုံမှန်ပေါင်း30တွေက28ပုံမှန်ကိုလက်ရှိစစ်ကောင်စီကဖေဖော်လာတည့်ရက်နေ့ကနေစပြီးတော့ချိုးဖောက်ထားတာကျွန်တော်တို့တွေ့ရတယ်။အဲ့တော့ခုနှစ်ခုလောက်ထဲကကြံတဲ့ခုနှစ်ခုတည်းကတော့၅ခုလောက်ကချိုးဖောက်လာမချိုးဖောက်လာဆိုကျွန်တော်တို့ညင်းဆိုလို့ရတယ်။ဒါနဲ့28ခုကတော့တိတိကျကျကိုကျွန်တော်တို့ချိုးဖောက်ထားတာတွေ့ရတယ်။အဲ့တော့ နိုင်ငံသားဖြစ်မှသာဒီလူခွင့်ရေးဖြစ်ရှိရမှာလားဒါပေမဲ့လူခွင့်ရေးဆိုတာလူရာလူဆိုတာ ਨੇ မွေးလာတာ ਨੇ ဘယ်နိုင်ငံမွေးမွေးဘယ်နေရာမွေးမွေးဘယ်ဘော်ဒါမှာမွေးမွေးလားမျက်စက်မှာမွေးမွေးဘယ်တော်ရမှာမွေးမွေးလူဖြစ်လာရင်လူခွင့်ရေးမရှိတယ်မလားဆိုတဲ့ဥစ္စာလည်းအရေးကြီးတယ်ဒီကုလသမဂ္ဂရဲ့ခြေညာဇာတ်တမ်းမှာကလူမှန်ရင်အဲ့ဒီခွင့်ရေးတွေရှိရမယ်ဘယ်နိုင်ငံသားဖြစ်ဖြစ်သူကအရင်မပါဘူးအကျုံးမပါအဲ့တော့မြန်မာနိုင်ငံရဲ့မှာရှိတဲ့လူတွေမှန်မြအားလုံးဟာဒီခွင့်ရေးကိုတန်းတူရှိရမယ်ဆိုတဲ့သဘောမျိုးနဲ့ကျွန်တော်တို့ဆွေးနွေးရမှာဖြစ်ပါတယ
်။ဟုတ်ကဲ့ဆရာဦးထွန်းမြင့်ပြောသွားတဲ့ဒီနိုင်ငံသားနဲ့လူပေါ့နော်နိုင်ငံသားခွင့်ရေးနဲ့လူခွင့်ရေးကလည်းရောထွေးပြီးပြောနေကြတာကိုကျွန်တော်တို့မကြာခဏမြန်မာနိုင်ငံမှာတွေ့ရပါတယ်။ဥပမာအားဖြင့်ရိုဟင်ဂျာကိစ္စမှာဆိုလို့ရှိရင်နိုင်ငံတကာအသိုက်အဝန်းကပြောနေတာကလူခွင့်ရေးသဘောဖြစ်ပါတယ်။ဒါပေမဲ့တက်မလို့နဲ့ကြက်ခိုင်ပါတီအစိုးရရောပြီးတော့အဲတမနာရေးဝင်ကြီးလို့ပေါ့နော်မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအဖွဲ့ဝင်တချို့ကပါနိုင်ငံသားဖြစ်မှုမဖြစ်မှုနဲ့เนาะအဲ့ဒီတောင်းကနေကြည့်ပြီးတော့ဒီကိစ္စကိုပြောနေတာကိုကျွန်တော်တို့အတွေ့ရပါတယ်เนาะဒီတော့အဲ့ဒီသဘောနှစ်ခုအဲ့ဒီနှစ်ခုရဲ့တရားသဘောကပါလေအဲ့ဒီသဘောနှစ်ခုရဲ့အဆက်ဆက်သဘောကပါလေဆရာဦးထွန်းမြင့်အဲ့ဒါပြောပြပြီးပါခင
်ဗျာလူခွင့်ရေးကနိုင်ငံသားအခွင့်ရေးထက်နဲ့ဆိုင်တယ်ကျယ်ဝကျယ်ပြန့်တယ်ပြီးလို့ရှိရင်ပို့ပြီးတော့လေဆာတိုက်တယ်နိုင်ငံသားအခွင့်ရေးဆိုတာကအခြေခံဥပဒေအရစာချုပ်အရသဘောတူညီပြီးတော့အတူတူယူချယူထားကြတဲ့နိုင်ငံသားတွေရဲ့အခွင့်ရေးကိုကျွန်တော်ဆုလုပ်ခြင်းဖြစ်တယ်သို့တော့ဒီကုလသမဂ္ဂဒီလူခွင့်ရေးနေ့ကိုကျင်းပခြင်းရဲ့လူခွင့်ရေးကျင်းပချက်တန်းကိုထုတ်ထားခြင်းအကြောင်းရင်းကဘာကြောင့်လဲဆိုလို့ရှိရင်နိုင်ငံသားတွေနိုင်ငံတွေအနေနဲ့ဒီလူခွင့်ရေးကိုမချိုးဖောက်သင့်ဘူးမချိုးဖောက်ရဘူးဆိုတော့ဟိုစေတနာနဲ့သူတို့ထုတ်ထားခြင်းဖြစ်တယ်ယူထားခြင်းဖြစ်တယ်အဲ့တော့နိုင်ငံတစ်နိုင်ငံကအဲ့ဒီလူခွင့်ရေးကိုစတင်ချိုးဖောက်ပြီဆိုလို့ရှိရင်အဲ့ဒီနိုင်ငံဟာလူခွင့်ရေးချိုးဖောက်တဲ့နိုင်ငံစတင်ဖြစ်တယ်အဲ့တော့ဆိုလိုတာကတော့နိုင်ငံတစ်နိုင်ငံကနိုင်ငံသားတွေရဲ့အခွင့်အရေးကိုပေးတဲ့အခါမှာရေးတဲ့အခါမှာအဓိပ္ပာယ်ပေါ်တဲ့အခါမှာမူလပင်ကွန်လူခွင့်ရေးကိုချိုးဖောက်လာပြီဆိုလို့ရှိရင်အဲ့ဒီအခြေခံဥပဒေဟာလူခွေကိုမလေးစားတဲ့ပုံစံမျိုးနဲ့ထုတ်တဲ့သဘောမျိုးကြီးတက်ရောက်တော့ပေါ့အဲ့လိုမျိုးခွဲကြည့်မယ်ဆိုလို့ရှိရင်အဲ့ဒီတော့တူရင်းနဲ့လူရင်းပြောလို့ရှိရင်တော့နိုင်ငံသားရဲ့အခွင့်အရေးဟာဖွဲ့တဲ့အခါမှာအတိတ်ဘယ်ကိုဖွဲ့တဲ့အခါမှာဆိုလို့ကောင်းဥပဒေရပြဋ္ဌာန်းတဲ့အခါမှာဆိုလို့ကောင်းလူခွေကိုမချိုးဖောက်တဲ့ဒါကကဘာကြီးရလက်ခံထားတဲ့လူခွေဖြစ်တယ်ချိုးဖောက်လာပြီဆိုလို့ရှိရင်အဲ့ဒီနိုင်ငံရဲ့အဲဘောင်အဲ့နိုင်ငံရဲ့အစိုးရအဲ့နိုင်ငံကိုထုတ်တဲ့အစိုးရအဲ့နိုင်ငံမှာအာဏာရှိတဲ့အစိုးရဟာလူခွင့်ရေးကိုစတင်ချိုးဖောက်လာပြီဆိုတဲ့သဘောတရားချင်းဖြစ်ပါတယ
်။လက်ရှိကမ္ဘာကြီးကနိုင်ငံဆိုတဲ့အယူအဆတဲကနေအလုံးလုံးနေကြတာပေါ့။ဆိုတော့နိုင်ငံသားဖြစ်မှုကလည်းအရေးကြီး။ဒါပေမဲ့အဲ့လိုနိုင်ငံသားဖြစ်မှုကိုစဉ်းစားတဲ့ဖြစ်စဉ်နဲ့မှာဘလို့လူခွင့်ရေးအချက်တွေကိုစဉ်းစားရမယ်လို့ဆရာဦးထွန်းမြင့်လေ့လာခဲ့တဲ့မြတ်တွေးရှိရပါတယ်နိုင်ငံတွေမှာ
။ဟိုတွေးခေါ်ထားတာကိုစဉ်းစားထားကိုဒါရေးပိုင်ခွင့်ပြောပိုင်ခွင့်အခြားလူတွေကိုချပြပိုင်ခွင့်ဒါအရေးကြီးတဲ့ဥစ္စာ freedom of expression ရေးကြီးတယ်နောက်ပြီးလို့ရှိရင် freedom of the the assembly ခုနဆွေးနွေးပွဲတွေအခုနဒပိတ်မှောက်တာတွေငင်းငင်းချမ်းချမ်းလုပ်တဲ့ဟာမှန်တယ်မြတ်စုဝေးတာမှန်တယ်မြတ်အလုံးဟာအခြေခံကြတဲ့လူခွင့်ရေးတွေဖြစ်တယ
်အဲ့ဒါကြောင့်ဆိုတော့ကအဲ့ဒီပုံကိုယ်တွေကနိုင်ငံသားမဖြစ်သေးပေမဲ့အဲ့ဒီအခြေခံခွင့်အရေးတွေသူတို့မှာရှိတဲ့မှာ
ရှိတဲ့မယ်ရှိကိုရှိရအဲ့ဒါမှလည်းအဲ့မှာယဉ်ကျေးတဲ့လူပေါင်းခု civilized ဆိုတာ
civilized ဆိုလို့ပြောလို့ရှိရင
် civilized ဖြစ်တဲ့လူဆိုတော့ယဉ်ကျေးခြင်းနဲ့ဟလာအာဘယ်လိုပြောမလဲတိရိစ္ဆာန်လို့မဟုတ်ဘူးလူလိုကျင့်ထုံးပြီးတော့တယောက်နဲ့တယောက်စကားပြောပြီးတော့အာဆွေးနွေးဖွဲ့လှယ်ပြီးတော့ကျွန်တော်တို့တိုင်းပင်ဆွေးနွေးမှုပြီးတော့အာအပြဿနာကလည်းဖြေရှင်းရမယ်လူဘောင်းဘောင်းကိုကျွန်တော်တို့ချတာဖြစ်တယ်အခြေခံဥပဒေကအဲ့ဒါကြောင့်လိုအပ်တဲ့ပုံစံမျိုးနဲ့ချထားတဲ့တွေ့အဲ့အခြေခံဥပဒေမှာလည်းအဲ့ဒီအခွင့်အရေးတွေကိုကျွန်တော်တို့တာဝန်ထားရမယ်အစနာပြကွန်းဟလာပြေဆုံးဆွေးနွေးကွန်းစာပေရေးသားကွန်းကြပြဖတ်ကွန်းကြပြရေးကွန်းเนาะဒါတွေရဲ့နောက်တစ်ခုကအသက်ရှင်ကွန်းဆိုတာခုနကျမ်းမာရေးနဲ့ပတ်သက်တဲ့ဟိုမှာဆိုင်နိုင်ငံတော်တွေအနေနဲ့သူတို့ဒါလူတစ်ယောက်ရဲ့ life liberty ဟလာဒါတွေရှိရမယ်အဲ့တော့နောက်တစ်ခုကဒီကျန်တဲ့ဟာတွေကတော့ရှိပါသေးတယ်ဒီအလုံးလုံးပိုင်ကွန်းเนาะဒီစာဝတ်နေရှင်ပြေအောင်လို့ဒါရှိတယ်အဲ့ခွင့်ရေးတွေကိုသေးသန့်ကျွန်တော်တို့ဘယ်လိုပြောမလဲအခြေခံဥပဒေမှာဘယ်လိုပြောမလဲရေးထားတာရှိတယ်တချို့ဆိုလို့ရှိရင် representation တိပေးထားတာရှိတယ်အမှားတချို့လူမျိုးစု tribal လူလေးရှိမယ်အမျိုးသမီးတွေရှိမယ်ဟုတ်လားဒါမှမဟုတ်လေခန္ဓာကိုယ်မတမ်းမစွမ်းနဲ့ငွေရပါလိမ့်ရှိမယ်သူတို့တွေရဲ့ representation တွေကပါအောင်လုပ်နေတဲ့နိုင်ငံတွေခြေခံဥပဒေကျွန်တော်တို့ဖားတွေ့ရတာရှိတယ်နောက်ဆုံးပြောလို့ရှိရင် Ecuador လိုနိုင်ငံမျိုးမှာဆိုလို့ရှိရင်သစ်ပင်တွေသိမ်းဆန်တွေတောင်မှအခွင့်အရေးပေးထားသေးတယ် သဘာဝဥတောင်ခွင့်ရပေးထားတယ်အဲ့တော့ဒီလိုမျိုးကြည့်မယ်ဆိုလို့ရှိရင်နိုင်ငံတွေရဲ့ဒီအခြေခံဥပဒေတွေထွက်တဲ့အခါမှာနိုင်ငံသားတွေရဲ့ဟဲ့လားအခွင့်အရေးတွေရှိသလိုခုနလူသားတွေရဲ့အခွင့်အရေးကိုလည်းအမြဲတမ်းစောင့်ရှောက်နေရမယ်နိုင်ငံသားရဲ့အခွင့်အရေးကိုတိတ်ပိုဖွဲ့တဲ့အခါမှာလူသားရဲ့အခွင့်အရေးကိုသွားပြီးတော့နှောက်ယှက်တဲ့ဖျက်ဆီးမှုဖြစ်လာတယ်ဆိုလို့ရှိရင်ဒါကဘယ်လိုပြောမလဲအဲ့ဒီနိုင်ငံဟာယဉ်ကျေးတဲ့နိုင်ငံခုနတိမ်မွေးတဲ့နိုင်ငံနူးညံ့တဲ့နိုင်ငံမှရှိမဖြစ်ဘူးဆိုတဲ့သဘောကိုတက်ရောက်ခြင်းဖြစ်ပါတယ
်ဆောင်းထုတ်ပြပြောသားသလိုပဲကျွန်တော်လူဂုံတိတ်ခါကိုလေးစားတဲ့ကဘာလောကဒီလောကကိုရည်ရွယ်ပြီးကျွန်တော်တို့သွားနေကြတာပေါ့နော်လူခွန်ရေးရဲ့ဘောကအဲ့ဒီတည်းမှာလူမျိုးမရှိဘူးဘာသာကိုထက်ပြီးကျွန်တော်တို့မစင်ပါဘူးဒီကိစ္စတွေဒါပေမဲ့မြန်မာနိုင်ငံမှာတော့သွေးနှောတယ်ဆိုတဲ့အသုံးလုံးဦးနေဝင်းရဲ့မိန့်ခွန်းတစ်ခုမှဆိုလို့ရှိရင်သွေးနှောတဲ့လူတွေကခေါင်းဆောင်မှုနေရာကိုမရအောင်ကိုတားထားရမယ်ဒီလိုပါခဲ့တယ်ပြီးခဲ့တဲ့2020ပြည်ကောက်ပွဲမဲဆွယ်ပွဲမှာလည်းကြံ့ခိုင်သူမျိုးရေးပါတီရဲ့ဥက္ကဋ္ဌကြီးကသူဟာဘလောက်သွေးစစ်တယ်သွေးတတ်တယ်ဆိုတာထိပြောတယ်ပေါ့နော်အဲ့ဒီလိုအယူအဆအဲ့ဒီအသုံးလုံးကိုလူခွင့်ရေးတောင်းကမှကြည့်မယ်ဆိုလို့ရှိရင်ကဘာကြီးကဘလို့သဘောထားကြပါတယ
်သွေးနဲ့အယောတယ်ဆိုတဲ့စကားလုံးနဲ့လာပြီးတော့မျိုးချစ်စိတ်နဲ့လုပ်နေတယ်လို့သူကတော့သူဘယ်လိုပြောမလဲဒီတိချာမတွင်းနိုင်တဲ့ပြည်သူကိုဝေဝေါအောင်လှုပ်ထားပြီးတော့ရေနှောက်ထားပြီးတော့သူတို့လုံနေတဲ့ပုံမျိုးရှိတာ။ဒါကတော့ပြည်သူကနားလည်ပြီးတာပါ။အများပြည်သူကနားလည်ပြီးတာပါ။လူတွေတော့ဖြင့်ဒီလောက်လောက်ကြီးတော့မရိုင်းဘူးဆိုပြီးတော့ဒိဗယ်တိတိကျကျဖွင့်ပြီးတော့မရေးခဲ့မေးထားခဲ့ဘူး။ဒီလောက်လောက်ဒီကျညာစာတမ်းရေးထားတာလူခွင့်နဲ့ပတ်သက်တဲ့ human ဒီကျညာစာတမ်းရေးထားလို့ဆိုရင်လုံလောက်ပြီးဆိုပြီးတော့အမြင်နဲ့ရေးခဲ့ကြတာဖြစ်တယ်။အဲ့ဒါဘာကြောင့်ရေးခဲ့ကြသလဲဆိုရှင်နာဇီဂျာမနီကိုနိုင်ပြီးတော့45ပြီးမှငါတို့တွေတော့ဖြင့် civilized ကဘာကြီးဖြစ်တော့မယ်။နိုင်ငံတွေကလည်းသူ့အနေနဲ့သူဖြစ်လာပြီ။အဲ့နိုင်ငံတွေပေါင်းတဲ့ United Nation ကုလသမဂ္ဂကြီးလည်းပေါ်လာပြီငါတို့သွားမယ်လမ်းကတော့တော်တော်လေးတော့လှပြီဆိုပြီးတော့ခုနကအလုံးလဲသဘောတူနိုင်တဲ့ယဉ်ကျေးတဲ့ဒီလူယဉ်ကျေးမှုကြီးထွန်းကအောင်ဆိုပြီးတော့ဒီလူခွင့်ရေးစာဟွာကြီးကိုပြည်ညာစာတမ်းကြီးကိုချထားခြင်းဖြစ်တယ်အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံကဘယ်လိုပြောမလဲအဲ့ဒီအချိန်ထက်ကိုနောက်ရောက်နေတဲ့အနေအထားမျိုးဖြစ်လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ရှိရင်ဘာမှမရှိဖြစ်နေတယ်နော်လက်ရှိဆိုရင်တော်တော်ဆုံးရှုံးနေဒီဥစ္စာကကျွန်တော်ကခုနကပြောတဲ့ဒီသူတို့ကဘာရေးထားတဲ့လူခွင့်ရေးကြီးညာစာတမ်းနဲ့ချိန်ပြောခြင်းဖြစ်တယ
်။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဆရာဦးထွန်းမြတ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ
။ခုဆွေးနွေးကြတာကတော့အမေရိကန်နိုင်ငံမင်နီဆိုတာပြည်နယ် Carleton College ကနိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာလေ့လာရေးဌာနပမောက္ခဦးထွန်းမြတ်ဖြစ်ပါတယ်။မြန်မာပြည်သူများအားလုံးစိတ်ကြမ်းပါခြင်းကိုယ်ကြီးကြမ်းပါခြင်းနဲ့ရှိကြပါစေ။မြန်မာလူ့ဖွဲ့စည်းရာနဲ့လူ့ကုန်သိက္ခာကိုယူသိလေးစားတဲ့လူဖွဲ့စည်းတရားဖြစ်ပါစေလို့ဆုတောင်းရင်းနဲ့ဒီနေ့ကျွန်တော်ရဲ့အစီအစဉ်ကိုဒီမှာပဲအဆုံးသတ်လိုက်ရပါပြီခင်ဗျာကျွန်တော်တို့မောင်သားမ
ဥတည်မောင်သားအစီအစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကဘာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VO ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးကျမတို့ရဲ့ website လိပ်စာဖြစ်တဲ့ bami.voanews.com မှာလည်းအချိန်မရွေးလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်အခုကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့မြန်မာဆိုင်ရာသတင်းတွေကိုစုစည်းတင်ပြပေးပါမယ်စကိုင်းတိုင်းဒုံတော်ချေးရွာသားတွေပြစ်ခတ်မိရှုတပ်ဖြတ်ခံရတဲ့အပေါ်နိုင်ငံတကာကဝေဖန်ရှုတ်ချပါတယ်ကုလသမဂ္ဂကမြန်မာကိုယ်စားလှယ်ရွေးချယ်ရေးရွှေ့ဆိုင်းဖို့ဆုံးဖြတ်ချက်ဒီလိုတစ်ပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့တင်ပြထားပါတယ်ရှင်
စကိုင်းတိုင်းစလင်ချင်းမြို့နယ်မှာဒီတိရဘအစောပိုင်းကဒေသခံရွာသားတွေရရက်ဆက်ဆက်တပ်ဖြတ်ခံခဲ့ရတဲ့အပေါ်အထူးဆိုရင်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံကဒီဇင်ဘာ10ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
် Deeply concerned by the reports of the horrific killings of 11 people in Salangi Township in Northwest
စကိုင်းတိုင်းစလင်ချင်းမြို့နယ်မှာလူ11ယောက်ရရက်ဆက်ဆက်အသက်ခံရတဲ့သတင်းအပေါ်အလွန်မင်းဆိုးရင်မိပါတယ်မကြသေးခင်ကဒေသခံလက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုကိုလက်တုံ့ပြန်မှုရတဲ့အင်္ဂါနေ့စောပိုင်းကဒီဖြစ်ရမှာစစ်တပ်ကပြစ်ခတ်ပြီးမီးရှို့ခဲ့တာလို့လည်းပြောပါတယ
်ဒီဖြစ်ရတဲ့ပတ်သက်ပြီးတော့မြန်မာလုံခြုံရေးတပ်ဖွဲ့ရဲ့အကြံဖက်လောက်ရက်တွေကိုလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကပြစ်တင်ရှုံချလိုက်ပါတယ်ခိုင်လုံတဲ့သတင်းတွေအရတိတ်ဆုံးသူတွေထဲမှာကလေး9ယောက်ပါဝင်တယ်လို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကပြောပါတယ်စစ်တပ်အပအဝင်မြန်မာလုံခြုံရေးတပ်ဖွဲ့ရဲ့အကြံဖက်လို့ရတွေအပေါ်ကုလသမဂ္ဂကအပြင်းအထန်ဆုံးရှုံချကြောင်းနဲ့အခုနောက်ဆုံးအကြံဖက်လို့ရမျိုးဟာလုံးဝလက်ခံနိုင်စရာမရှိတာကြောင့်နိုင်ငံတကာအတိုင်းဝိုင်းကတင်ညစ်တညွတ်တဲ့တုံ့ပြန်ဖို့လဲတောင်းဆိုခဲ့ပါတယ်။ဒုံတော်ချီရွာကတပ်ဖြတ်မှုနဲ့ပတ်သက်လို့ဒေသခံတွေနဲ့မိသားစုဝင်တချို့ကတော့လုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်ဖြစ် VOA ကိုပြောဆိုထားပါတယ်။ မြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့စွဲချက်တွေဟာမမှန်ကန်ကြောင်းညင်ဆိုထားပြီးအသေးစိတ်သိရဖို့ထပ်ပြီးစုံစမ်းနေတယ်လို့ပြောပါတယ်။ဖေဖော်ဝါရီလတရနေ့ကစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကဆက်လို့ဒီဇင်ဘာ၈ရက်နေ့အထိအလွန်အကျုံအင်အားသုံးတာဖမ်းဆီးခြင်းတိုက်ဆုံတာတွေအပါအဝင်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့အရွယ်မရောက်သေးသူ85ယောက်အပါအဝင်လက်နက်မဲ့အရတားတိုက်ဆုံသူက1300ကျော်ရှိနေပြီလို့လည်းကုလသမဂ္ဂအတွင်းမှချုပ်ယုံကပြောဆိုထားပါတယ
်။ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံတာဝန်ကြီးအဖြစ်ဘယ်သူကိုလက်ခံမလဲဆိုတဲ့ဆုံးဖြတ်ချက်ကိုစိုင်းထားဖို့ကုလသမဂ္ဂထွေထွေညီလာခံကဒီဇင်ဘာ6ရက်တနင်္လာနေ့ကဆုံးဖြတ်ခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်လက်ရှိတာဝန်ထမ်းနေတဲ့တာဝန်ကြီးဦးကျော်မိုးထွန်းကပဲမြန်မာနိုင်ငံကိုစားပြုတာဝန်ကြီးအဖြစ်ဆက်လက်တာဝန်ယူသွားမှာဖြစ်ပါတယ်။အာဖဂန်နစ္စတန်ကတာလီဘန်အုပ်ချုပ်သူတွေနဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီတို့ကတော့ကုလသမဂ္ဂမှာလက်ရှိတာဝန်ထမ်းနေသူနေရာမှာသူတို့ရဲ့ကိုစားပြုတာဝန်ကြီးတွေနဲ့စာထုတ်တောင်းဆိုခဲ့ကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ကိုစားပြုတာဝန်ရွေးချယ်ရေးကော်မတီ Credential Committee ကပြီးခဲ့တဲ့သတင်းပတ်ထဲဆွေးနွေးပြီးထွေထွေညီလာခံကိုအကြံပြုတင်ပြခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒီကိစ္စကိုထွေထွေညီလာခံမှာမဲခွဲခြင်းမရှိဘဲတာမတ်ကြီးအဖြစ်ဘသူကိုလက်ခံမလဲဆိုတဲ့ဆုံးဖြတ်ချက်ကိုစိုင်းထားဖို့ထွေထွေညီလာခံမှာသဘောတူခဲ့ကြတာဖြစ်ပါတယ
်။အမေရိကန်အခြေစိုက်လူမှုကွန်ရက်ကုမ္ပဏီကြီးဖြစ်တဲ့ Facebook ကိုပိုင်တဲ့ Meta ကုမ္ပဏီကမြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းအလုံးကိုအရေးယူပိတ်ပင်လိုက်ပါတယ်။စစ်တပ်စီးပွားရေးလုပ်ငန်းတွေရဲ့ Facebook လူမှုဆာမျက်နှာတွေကိုလည်းဒီဇင်ဘာ၈ရက်နေ့ကစပြီးတော့ဖယ်ရှားလိုက်ပါတယ်။စစ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလကလေးကဆက်လို့မြန်မာစစ်တပ်ပိုင်လုပ်ငန်းကြော်ညာတွေကို Facebook လူမှုကွန်ရက်မှာတားမြစ်ထားရကနေအခုဆိုရင်မြန်မာစစ်တပ်ပိုင် Facebook လုပ်ငန်းအကောင့်တွေကိုပါဖယ်ရှားလိုက်တာဖြစ်ပါတယ်။လူခွင့်ရချိုးဖောက်မှုတွေဆက်တိုက်ကျူးလွန်နေတဲ့မြန်မာစစ်တပ်ကိုငွေကြေးထောက်ပံ့ပေးနေတာကြောင့်အဲ့ဒီလုပ်ငန်းတွေကိုအခုလိုနောက်ဆက်တွဲအရေးယူတာဖြစ်တယ်လို့ Facebook ကကြေညာပါတယ်။အခုလိုအရေးယူဖို့အတွက်လည်းနိုင်ငံတကာအတိုင်းဝိုင်းနဲ့အရက်ပဲလူမှုအဖွဲ့တွေရဲ့မှတ်တမ်းအထောက်အထားတွေကိုအခြေခံကိုးကားခဲ့တယ်လို့ Meta Company တာဝန်ရှိသူတို့က Writers သတင်းဌာနကိုပြောပါရယ်လူခွင့်ရချိုးဖောက်မှုတွေကိုလေ့လာဆောင်ကြဉ်နေတဲ့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်အလက်ရှာဖွေရေး Mission IIMM ရဲ့2019ခုနှစ်အစဉ်ခန်းစာ Justice for Myanmar အဖွဲ့နဲ့အတူ Burma Campaign UK အဖွဲ့တို့ရဲ့သူတည်တနာတွေ့ရှိချက်တွေအပြင်အရက်ဖွဲ့အဖွဲ့တွေနဲ့ဆွေးနွေးခဲ့တဲ့အပေါ်မှာလည်းအခြေခံပြီးတော့ဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်း Meta Company ကပြောပါတယ်။အဲ့ဒီလုပ်ငန်းတွေကဖွင့်ထားတဲ့ Facebook အကောင့်နဲ့စာမျက်နှာပေါင်း100ကျော်တို့ကိုဖြုတ်ချခဲ့ပြီးပြီလို့လည်း Meta Company ကပြောပါတယ်
။ Ranger တွေပေါ်ကြမ်းဖက်တဲ့အထိမုံတရားတွေပြန်ပွားစေတဲ့ရေးသားဖော်ပြမှုတွေသတင်းမှားတွေကို Facebook လူမှုကုမ္ပဏီကထိထိရောက်ရောက်ရေးယူမကင်တွဲခဲ့ဘူးဆိုတဲ့စွပ်စွဲချက်နဲ့ Facebook ကုမ္ပဏီကို Ranger ဒုက္ခသည်တွေကအမေရိကန်ပြည်သူ့မှာတရားစွဲလိုက်ပါတယ်။ဒီခိုင်ပြည်မြောက်ပိုင်း2019ခုနှစ်ကဖြစ်ခဲ့တဲ့ပြည်ပခတွေအတွင်းသတင်းမှားဖော်ပြမှုတွေကို Facebook ကုမ္ပဏီကဖယ်ရှားဖို့ပြက်ကွက်ခဲ့တဲ့အတွက်လူနည်းစုရိုဟင်ဂျာတွေပေါ်အကြမ်းဖက်မှုဖြစ်ပေါ်စေခဲ့တယ်လို့တရားစွဲဆိုထားတဲ့ရိုဟင်ဂျာအဖွဲ့ကပြောပါတယ်။အမေရိကန်ပြည်အောင်စုရဲ့အင်တာနက်ဥပဒေအရ Facebook ပေါ်မှာရေးသားဖော်ပြချက်တွေနဲ့ပတ်သက်လို့ Facebook ကတာဝန်ယူစရာမလိုပါဘူး။မြန်မာနိုင်ငံမှာ2019ခုနှစ်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြည်ပခါတွေအတွင်းမုံတရားတွေသတင်းမှားတွေကိုတားဆီးကာကွယ်ဖို့အကြံကြားခဲ့တယ်ဆိုတာ Facebook ကုမ္ပဏီကိုယ်တိုင်ကအတိအမှတ်ပြုပြောထားပါတယ်။အဲဒီချိန်ခဲကသူတို့ကုမ္ပဏီပိုင်း Facebook Instagram လူမှုစာရွက်နာတွေပေါ်မှာဒီလိုရေးသားဖော်ပြမှုတွေကိုစီစစ်ဖယ်ရှားခဲ့တယ်လို့ဖေဖော်ဝါရီ1ရက်စာအနာသိပြီးနောက်ပိုင်းစစ်တပ်ရဲ့စာရွက်နာတွေကိုဖယ်ရှားခဲ့တယ်လို့လည်းကုမ္ပဏီကပြောဆိုထားပါတယ်။
တော်ဝန်ကနေဖယ်ရှားခံခဲ့ရတဲ့နိုင်ငံတော်အတိုင်းအမိခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုထောင်ဒဏ်တွေချမှတ်လိုက်တဲ့အပေါ်အလွန်ဆိုးရိမ်မကင်းဖြစ်မိကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကပုတ်ထုံးနေမှာကြေညာချက်ထုတ်ပြန်ပါတယ်။တရားမဝင်ဖမ်းဆီးခံရတဲ့တော်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုချက်ချင်းလွှတ်ပေးဖို့ထပ်ပြီးတော့တောင်းဆိုကြောင်းအလဲကျလုံခြုံရေးကောင်စီဥက္ကဋ္ဌအဗ်ဒူအာဘရီကထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးကိုပြန်လည်ဖော်ဆောင်ဖို့ဒီမိုကရေစီအဖွဲ့အစည်းတွေဆက်လက်ရှင်သန်ခွင့်ပေးဖို့အကြံဖက်မှုတွေကိုရပ်တန့်ဖို့နဲ့မြန်မာပြည်သူပြည်သားတွေရဲ့သဘောဆန္ဒနဲ့အညီတွေ့ဆုံဆွေးနွေးရင်းနဲ့ပြန်လည်တည်မြဲရေးကိုလည်းလှုံ့ဆော်ဖို့လူအခွင့်အရေးနဲ့ပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေကိုအပြည့်အဝလေးစားအတိအမှတ်ပြုဖို့ပြည်ဥပဒေစိုးမိုးရေးရှိအောင်လုပ်ဖို့ဆရာတွေကိုလည်းလုံခြုံရေးကောင်စီကထပ်မံတိုက်တွန်းထားပါတယ်ကောင်ဆန်စုကြည်နဲ့သမရဝေမင်းတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ6ရက်နေ့ကပုံမှန်905ခခွေစုပူလုံဆောင်မှုတဘာဝဘေးအန္တရာယ်ပုံမှန်တွေနဲ့ထောင်နဲ့လေးနှစ်စီချမှတ်ခဲ့ပြီးတဲ့နောက်နှစ်နှစ်ပြန်လည်လျှော့ပေါက်ပေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကတော့ဒီပြစ်ဒဏ်ချမှတ်မှုဟာမြန်မာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထပ်ပြီးတော့စော်ကားလိုက်တာဖြစ်တယ်လို့ပြောဆိုလိုက်ပြီးကောင်ဆန်စုကြည်အပါအဝင်မတရားဖန်ခံရသူအလုံးပြန်လုပေးဖို့ဒီဇင်ဘာ6ရက်နေ့ကတောင်းဆိုလိုက်ပါတယ်။စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက် NLD အစိုးရလက်ထက်ကဝန်ကြီးချုပ်အတော်များများကိုဖမ်းဆီးထိန်းသိမ်းပြီးတော့တအုပ်ချင်းစီကိုဆွဲချက်အမျိုးမျိုးနဲ့အမှုဒါဇင်ချီတက်တရားစွဲဆိုနေတာပါ။အဲ့ဒီထဲမှာတော့အမှု10ခုထက်မနည်းရင်ဆိုင်နေရတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုလည်းဆွဲချက်3ခုအတွက်ထောင်နာ4နှစ်ကြာခံစေဖို့စစ်ကောင်စီရဲ့အထူးတရားရုံးကပုံထုံးနဲ့ပါအမိန့်ချမှတ်လိုက်ပါတယ်။ အလားတူပဲမကွေတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုကရင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခင်ထွေးမြင့်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူနဲ့ပဲခူးတိုင်းဝန်ကြီးချုပ်ဦးဝင်းသိန်းတို့ကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကဆွဲချက်တချို့နဲ့ထောင်သံတွေအတိအထိချမှတ်ထားပါတယ်
စစ်အာဏာသိမ်းမှုစက်ကြီးအကြမ်းမဖက်ဆန္ဒပြပွဲတွေကိုစစ်ကောင်စီတပ်တွေကအကြမ်းဖက်ဖမ်းဆီးပစ်ခတ်ဖြိုခွဲခဲ့တဲ့လုပ်ရက်တွေဒီအပိုင်းရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာဆက်တိုက်ဖြစ်ပွားနေပါတယ်။ရန်ကုန်မန္တလေးစားလင်းကြီးရင်းမာပင်ကလေးရွှေဘိုစားတဲ့မြို့တွေမှာစစ်အာဏာရှင်စက်ကြီးလမ်းမော်ထွက်ဆန္ဒပြနေကြတာပါ။ရန်ကုန်မြို့မှာညင်ညင်ကြမ်းကြမ်းဆန္ဒပြသူတွေကိုစစ်တပ်ကကားနဲ့အတင်းဝင်တိုက်ဖမ်းဆီးမှုတွေစားလင်းကြီးမြို့နယ်ဒုံတော်ရွာသား၁၁ယောက်ပစ်ခတ်မီးရှို့တပ်ဖြတ်ခံရတာတွေလောလောလတ်လတ်ဖြစ်ထားခြင်းရန်ကုန်မန္တလေးစားလင်းကြီးရင်းမာပင်ကလေးရွှေဘိုစားတဲ့မြို့တွေမှာဆက်လက်ချီတက်ဆန္ဒပြမှုတွေဆက်ရှိနေပါတယ်။အာဏာသိမ်းမှုကိုလက်မခံကြောင်းပြသတဲ့အနေနဲ့ညဘက်တန်ဘုံ TV သပိတ်မှောက်တာတွေလည်းပြန်တွေ့လာရပါတယ
်။အခုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုမအီတန့်စင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
2015အီရန်နျူကလ িয়ার သဘောတူညီချက်ပြန်ဆနိုင်မလားဆိုရတဲ့ပတ်သက်ပြီးတော့အီရန်နဲ့အမေရိကန်တို့ဒီဇင်ဘာလ9ရက်နေ့မှာအလို့သဘောဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။အီရန်အပေါ်မှာအမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေပိုတင်းကျပ်ဖို့အမေရိကန်အစိုးရကတင်ဆက်နေတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဒီဇင်ဘာလ9ရက်နေ့တုန်းကပြောသွားခဲ့ပါတယ်။2015အီရန်နျူကလ িয়ার သဘောတူညီချက်ပြန်လည်စတင်နိုင်ဖို့အနောက်နိုင်ငံတွေကမျှော်လင့်နေတာပါ။2015သဘောတူညီချက်အရဆိုရင်အီရန်ကနျူကလ িয়ার စီစဉ်မလုပ်ဖို့ဒီအတွက်အမေရိကန်ကလည်းအီရန်ပေါ်မှာချထားတဲ့နိုင်ငံတကာစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားဖို့ပဲဖြစ်ပါတယ်။ယူကရိန်းကိုရုရှားတပ်တွေကျူးကျော်ဝင်ရောက်နိုင်ခြင်းရှိနေတာကိုတုံ့ပြန်ဖို့အတွက်အမေရိကန်တပ်တွေကိုယူကရိန်းမှာချထားဖို့သူ့အနေနဲ့အမိန့်ပေးမှာမဟုတ်ဘူးဆိုပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီသင်းပတ်လည်မှာသတင်းတောက်တွေကိုပြောခဲ့ပါတယ်။ယူကရိန်းကိုရုရှားတပ်တွေကျူးကျော်တာကိုအမေရိကန်တနိုင်ငံတည်းကတပ်တွေလွှတ်ပြီးတော့စန့်ကျင်ရင်ဆိုင်ဖို့အစီအစဉ်မျိုးအခုချိန်မှမရှိတဲ့အကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။အမေရိကန်သမ္မတဘိုင်ဒန်ဟာရုရှားသမ္မတပူတင်နဲ့ဒီဇင်ဘာလ9ရက်နေ့မှာအွန်လိုင်းကနေတနားရီကြာဆွေးနွေးခဲ့ပါတယ်။အမေရိကန်နဲ့ဥရောပမဟာမိတ်တွေဟာယူကရိန်းနယ်စပ်အနီးမှာရုရှားတပ်တွေအများအပြားချထားတဲ့အပေါ်မှာလွန်စွာစိုးရိမ်မိတဲ့အကြောင်းနဲ့တကယ်လို့ယူကရိန်းကိုရုရှားတပ်တွေကျူးကျော်မယ်ဆိုရင်အလွန်ပြင်းနဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုတွေနဲ့တုံ့ပြန်သွားမယ်အကြောင်းဒီစီးပွားရေးအပြီးမှာသမ္မတဘိုင်ဒန်ကပြောခဲ့ပါတယ်။အမေရိကန်တပ်တွေယူကရိန်းကိုလွှတ်ဖို့အလားအလာမရှိဘူးဆိုရင်လည်းယူကရိန်းကိုကာကွယ်ရေးအကူအညီတွေထောက်ပံ့သွားမယ်နည်းလမ်းတွေတော့ရှိသေးတယ်ဆိုပြီးတော့မိခင်သမားအိမ်ပြီတော့ထိတ်တန့်ရာရှိတွေနဲ့ပက်ဒဂိုစစ်ဌာနချုပ်ရာရှိတွေကပြောသွားခဲ့ပါသည်မေခင်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကဒီဇင်ဘာလ9ရက်နေ့ကနေ18ရက်နေ့ထိခီးစဲအတွင်းမှာပြည်ထောင်နဲ့ဟာဝိုင်ကိုသွားမယ့်အပြင်ရှေ့တောင်အာရှနိုင်ငံတွေဖြစ်ကြတဲ့အင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံတို့ကိုလည်းသွားဖို့စီစဉ်ထားပါတယ်။ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုတက်ဖို့အတွက်ပြည်ထောင်နိုင်ငံလီဗာပူးမြို့ကိုဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့ထိသွားမှာဖြစ်ပါတယ်။ G7 အဖွဲ့ဝင်တွေအပြင်ဩစတြေးလျ၊အိန္ဒိယ၊တောင်ကိုရီးယားနဲ့ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေကသူတွေလည်းအဲ့ဒီအဖြစ်တရားကြာမှာဖြစ်ပါတယ်ဒေသဆိုင်ရာကာကွယ်ရေးကိစ္စတွေယူကရိန်းနဲ့ဆက်မှာရုရှားတပ်တွေတိုးလာနေတဲ့ကိစ္စဖွံ့ဖြိုးရေးကိစ္စကိုဗစ်ကာကွယ်ဆီးနဲ့ကမ္ဘာ့ကျန်းမာရေးအင်ဒိုပစိဖိတ်ဒေသတွေမှာဖွံ့ဖြိုးတိုးတက်မှုစတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့အစီအစဉ်ထားပါဒီဇင်ဘာလ13ရက်နေ့ကနေ16ရက်နေ့ထိခီးစဉ်အတွင်းမှာအင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံတွေကိုသွားရမှာလည်းဖြစ်ပါတယ်ဒီလိုနိုင်ငံတွေတိုင်းနိုင်ငံချင်းစီကိုသွားတဲ့အခါမှာမြန်မာနိုင်ငံမှာဆိုးရွားလာတဲ့အခြေအနေအကြောင်းကိုလည်းဝန်ကြီးဘလင်ကန်ကဆွေးနွေးသွားဖို့အစီအစဉ်ထားတဲ့အကြောင်းမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကညချက်မှာဖော်ပြထားပါတယ်ကမ္ဘောဒီးယားနိုင်ငံအနေနဲ့လူခွေချိုးဖောက်မှုတွေကျူးလွန်ခဲ့တာအပါအဝင်တရုတ်နိုင်ငံနဲ့ထိတွေ့ဆက်ဆံမှုတွေကြောင့်အမေရိကန်လက်နက်တင်ပို့ရောင်းချမှုကိုဒီသတင်းပတ်တွင်မှာပိတ်ပင်ကတ်တက်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံပေါ်မှာတရုတ်နိုင်ငံကစီးရဲအရာဩစာတရားမှုနည်းနည်းရှိုင်းရှိုင်းဖြစ်ပေါ်နေရတွေဟာဒေသတွင်းလုံခြုံရေးကိုချင်းချောက်လာနေတဲ့အတွက်ကမ္ဘောဒီးယားကိုပြည်ပပို့ကုန်တင်သွင်းမှုကန့်သတ်တဲ့နိုင်ငံတွေစီးရဲနဲ့မှာအမေရိကန်ဘဏ္ဍာရေးဌာနကဒီဇင်ဘာလ10ရက်နေ့မှာအရေးယူတင်ခတ်လိုက်တာဖြစ်ပါတယ်။အခုတန်ခတ်ရေးရမှုချမှတ်လိုက်တဲ့တဲမှာလက်နဲ့တင်ပို့မှုပိတ်ပင်တာအပြင်အရက်ဖက်စစ်ဖက်သုံးပစ္စည်းတွေတင်ပို့မှုစစ်အသုံးပစ္စည်းတချို့နဲ့စစ်ထောက်လိုင်းရင်သုံးပစ္စည်းတွေတင်ပို့ရောင်းချမှုပိတ်ပင်ကတ်တက်တာတွေလည်းပါဝင်ပါတယ် 16နှစ်ကြာတာဝန်ယူခဲ့တဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲရဲ့နေရာကိုအစားထိုးတဲ့ဝန်ကြီးချုပ်အဖြစ် Olaf Scholz ကိုဂျာမနီလွှတ်တော်ကတင်မြှောက်ခဲ့ပါသည်။ Olaf Scholz ကိုဝန်ကြီးချုပ်အဖြစ်ဂျာမနီသမ္မတကခန့်ထားလိုက်ပြီးတော့ဒီဇင်ဘာလ10ရက်နေ့နေ့လယ်ပိုင်းမှာအောက်လွှတ်တော်ဥက္ကဋ္ဌရှိမှာကျန်းသစ္စာကျင်းပခဲ့ပါသည်။ဂျာမနီကိုပုံမှန်ခင်မီတိုးတက်အောင်လုပ်ပြီးတော့ဥတုရာသီပြောင်းလဲမှုကိုတားမြစ်မယ်ဆိုပြီးတော့ရီမန်ချက်နဲ့ Scholz ရဲ့အဆိုအရကတက်လာတာဖြစ်ပြီးတော့လက်ငင်းရင်ဆိုင်နေရတဲ့ပြဿနာကတော့ COVID virus ကရောဂါပဲဖြစ်ပါသည်။ကမ္ဘာတစ်ဝက် Omicron Coronavirus ပိုးသစ်ကူးစက်မှုတစ်နှစ်တခြားပိုများလာတဲ့အမျှကပ်ဘေးအန္တရာယ်ပိုဆိုးလာနိုင်တဲ့အန္တရာယ်ကိုသတိထားကြဖို့ကမ္ဘာကျန်းမာရေးအဖွဲ့ WHO အကြီးအကဲကဒီတင်းမတ်နောက်ပိုင်းမှာထပ်ပြီးတော့သတိပေးခဲ့ပါသေးတယ်။ယောဂါပိုးသစ်နဲ့ပတ်သက်လို့မသိတာတွေအများကြီးရှိနေပေမဲ့အကာအကွယ်မဲ့အခြေအနေမျိုးမဟုတ်တဲ့အကြောင်းနဲ့နိုင်ငံတိုင်းမှာကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုတွန်းမြင်ပြီးတော့ဆောင်ရွက်ကြဖို့ဒီသတင်းပတ်တဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ WHO ရုံးချုပ်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲတွင်မှ WHO အကြီးအကဲကတိုက်တွန်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံနဲ့အင်ဂျီချင်းနိုင်ငံထိုင်းနိုင်ငံမှာ Omicron ပိုးသစ်ကူးစက်ခံရသူကိုပထမဆုံးအကြိမ်ဖြစ်တွေ့တဲ့အကြောင်းထိုင်းအကြမ်းမာရေးအရာရှိကဒီသတင်းပတ်ထဲမှာကြေညာခဲ့ပါသည်မြန်မာရဲ့အင်ဂျီချင်းအိန္ဒိယနိုင်ငံမှာလည်း Omicron ပိုးသစ်ကူးသူအယောက်20ထက်မနည်းတွေ့ရတဲ့အကြောင်းကြေညာခဲ့ပါသည်တောင်ကိုရီးယားနိုင်ငံမှာ Omicron ပိုးသစ်ကူးသူ9ယောက်ထက်မနည်းဒီသတင်းပတ်ထဲမှာတွေ့ခဲ့ပါသည်မြန်မာပြည်အစုမှာတော့ပြည်နယ်ရေးရဲ့3မုန်တစ်ပုံလောက်မှာကိုရိုနာဗိုင်းရပ်စ်ပိုးသစ် Omicron ကူးစက်မှုတွေရှိနေပြီလို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါသည်ကမ္ဘာမှာနောက်ဆုံးထပ်တွေ့ရတဲ့ Omicron virus တစ်ကိုရင်ဆိုင်ဖို့သမ္မတဘိုင်ဒန်အစိုးရကပြင်ဆင်ထားပြီးဖြစ်တယ်ဆိုပြီးတော့လူထုကျန်းမာရေးဆိုင်ရာအရာရှိချုပ်ဒေါက်တာဖိဖက်မူတီကပြောပါသည်အင်ဒိုနီးရှားနိုင်ငံလူဦးရေထူထပ်တဲ့ဂျာဗာကျွန်းကဆယ်မယ်ရူမီးတောင်ဒီသင်းဘက်ထဲမှာအကြိမ်ကြိမ်ပောက်ကွဲခဲ့တဲ့အတွက်မီးတောင်တဝိုက်မှာပြားရင်းနဲ့ဖုံးလွှမ်းပြီးတော့ချော်ရီပူတွေစီးကျခဲ့ပါလေဆယ်မယ်ရူမီးတောင်ဟာပြီးခဲ့တဲ့သတင်းပတ်စနေနေ့ဒီဇင်ဘာလ၄ရက်နေ့ကတည်းကစတင်ပောက်ခရာဖြစ်ပြီးတော့ဂျင်းသင်းဘက်နောက်ပိုင်းအထိလူ၄၃ဦးထက်မနည်းသေဆုံးခဲ့ပြီးတော့ထောင်ထဲချီတဲ့သူတွေအိုးအိမ်စုခွာထွက်ပြေးကြပါလေမီးတောင်ပောက်ကွဲမှုကြောင့်လူနေအိမ်တသိန်းထက်မနည်းပျက်စီးရပြီးတော့မိသားစု6000လောက်တိမ်းရှောင်နေရတယ်လို့သဘာဝဘေးအန္တရာယ်ဆိုင်ရာအေဂျင်စီရဲ့အချက်ဒီမှာပေါ်ပြထားပါလေအပျက်စီးတွေနဲ့ထူထဲတဲ့ချော်ရည်နွန်တွေကြောင့်ကေဆေးလုပ်ငန်းတွေအဟန်တာဖြစ်ခဲ့ရတယ်လို့တချို့နေရာတွေမှာလည်းကေဆေးကြီးအဖွဲတွေကိုဘေးလွရာကိုဖယ်ရှားခိုင်းခဲ့ရပါလေဆင်မေရူမီးတောင်ဟာအင်ဒိုနီးရှားနိုင်ငံထဲမှာရှိတဲ့မီးတောင်ရှင်အခုတရာကျော်တွေကတစ်ခုဖြစ်ပြီးတော့မြေလွှာအရွေ့များတဲ့နေရာမှာရှိနေရလဲဖြစ်ပါလေရှင
်သတင်းဘတ်ဆင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုတော့သတင်းချင်းချုပ်ကိုကိုစော်မိုးကျော်ကပြောပြပေးပါမယ်ရှင်
ယူကရိန်းနိုင်ငံနဲ့နယ်စပ်ဒေသမှာဆင်အာတူဖြစ်ရာကတင်းမာမှုတွေဖြစ်ပေါ်လာနေတာကိုဖြေလျှော့ပေးဖို့အတွက်အမေရိကန်ကရုရှားနိုင်ငံကိုတောင်းဆိုလိုက်ပြီးတန်တမာရေးရာဖြေရှင်းမှုပြက်ကွက်ခဲ့မယ်ဆိုရင်တော့အမေရိကန်နဲ့မဟာမိတ်တွေရဲ့ပြင်းထန်တဲ့တုံ့ပြန်မှုနဲ့ရင်ဆိုင်ရလိမ့်မယ်လို့စနေနေ့မှာပဲသတိပေးလိုက်ပါတယ်။ရုရှားအနေနဲ့လက်ရှိသွားနေတဲ့လမ်းကြောင်းကိုပြောင်းလဲဖို့အချိန်ရှိသေးတယ်လို့လည်းကမ္ဘာစည်းဝိုင်းအင်အားကြီး9နိုင်ငံ G7 အဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကျင်းပရာဗြိတိန်နိုင်ငံလစ်ဘာပူးမြို့မှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအရာရှိတူကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ကမ္ဘာစည်းဝေးအင်အားကြီး9နိုင်ငံ G7 အဖွဲ့ရဲ့ထိပ်တန်းတန်တမန်တွေဗြိတိန်နိုင်ငံလစ်ဘာပူးမြို့မှာစနေနေ့ကတွေ့ဆုံခဲ့ကြပြီးတော့ယူကရိန်းနိုင်ငံအပေါ်ရုရှားကရန်လှုပ်လာမယ်ဆိုလို့ရှိရင်တညီတညွတ်တဲ့တုံ့ပြန်မဲ့သဘောထားတွေကိုပြောဆိုခဲ့ပါတယ်။ရုရှားရဲ့မယိုးမသားလှုပ်ရတဲ့အပြင်တရုတ်အီရန်စတဲ့နိုင်ငံတွေနဲ့ပတ်သက်လို့ဘုံရည်တည်ချက်တွေထွက်ပေါ်လာနိုင်ရေးအရှင်ပြည်ထိုင်နိုင်ငံကစ조사နေတယ်လို့ပဲဥရောပ EU ကလည်းအလားတူသဘောထားမျိုးရှိတဲ့အကြောင်းကိုပြောဆိုခဲ့ပါတယ်ခင်ဗျာအမေရိကန်နောက်တောင်ဘက်ပြည်နယ်တချို့မှာရာသီအချိန်မဟုတ်ဘဲနဲ့၄စင်နှမောင်းတွေဇက်တိုက်တိုက်ခတ်ခဲ့တဲ့အတွက်လူပေါင်းဒါဇင်ချီသေဆုံးခဲ့ပါတယ်အာကင်ဆော့အီလီနွိုက်ကန်တကီမစ်ဇူရီနဲ့တန်နက်စီပြည်နယ်မှာအနည်းစတဲ့ပြည်နယ်၅ခုမှာအနည်းဆုံး၄စင်နှမောင်းတိုက်ခတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစော်မိုးကျော်ပြောပြပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်စီစဉ်ထုတ်လို့ရမှုကကိုခင်မောင်စုံမင်းဖြစ်ပါတယ်အင်ဂျင်နီယာကြီးကတော့ဂျင်မီကွတ်နဲ့ဇူဘဲလ် LTF တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းစီစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထုတ်လွှင့်မဲ့စီစဉ်ကိုတော့လိုင်းတိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမ thank you type ပ
This program has come to you from the Voice of America, Washington.